Welcome to the Voice of America in Burmese.
ဝါရှင်တန်နေရော်ဗျူအမေရိကန်တန်ကနေ2020ဇူလိုင်လ9ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:20နာရီကနေ9:50လိုင်းလုံးမီတာ20လေး50နဲ့50တက်လိုင်းလုံးမီတာ190ရိုးကနေထုတ်လွှင့်ပေးနေပါပြီကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ် ကိုရိုနာဗိုင်းရပ်စ်အတွက်ဝါရှင်တန်ဒီစီမြို့တော်တာဝန်ရှိသူတွေစိုးရိမ်မှုရှိနေတဲ့ကြားကပဲစနေနေ့မှာကြောက်တဲ့အမေရိကန်ပြည်ထောင်စုလွတ်လပ်ရေးနေ့ကိုမီရှူမီဘန်အမြောက်များဖြစ်လို့ပြီးကျင်းပဖို့အတွက်သမ္မတထရမ့်အဆိုအရဖွဲ့ကစီစဉ်နေပါတယ်ဇူလိုင်4ရက်လွတ်လပ်ရေးနေ့အထိမ့်မှတ်အတွက်ပြည်ထောင်ဝင်ကြီးဒေးဗစ်ဘာနတ်စီစဉ်နေတဲ့အထက်မှာမီရှူမီဘန်တပေါင်းဖြစ်လို့ဖ ုံစံတစ်မျိုးဖြစ်ပြီး American စစ်တီတော်တွေအတွက်ဂုဏ်ပြုတဲ့သမ္မတ Donald Trump ရဲ့2020 American နိုင်ငံအတွက်ဥညွတ်အလေးပြုတဲ့ဂုဏ်ပြုမှုဖြစ်မယ်လို့ကြေညာချက်မှာဖော်ပြပါတယ်။ Washington DC ပြည်သူ့ရင်းမြစ်ကိုလာရောက်မဲ့ပရိသတ်တွေအတွက်ဝင်းငှဖို့နှာခေါင်းစည်း3သိန်းထားရှိမယ်လို့ပြည်ထောင်စုဝန်ကြီးဌာနအရာရှိတွေကပြောပါတယ်။ဒါပေမဲ့လာရောက်သူတွေနှာခေါင်းစည်းတက်ဖို့လုံးမလို့တော့မပြောပါဘူး။ DC မြို့တော်ဝင် Mural Bowser ကတော့ဒီခန်းနာကိုဘို့အစိုးရပိုင်းနေရာမှာတင်ပါတာမှုပိတ်ပင်ခွင့်မရှိပေမဲ့ပြည်ထောင်စုဝန်ကြီးဌာနဟာ CDC ကူးစက်ရောဂါဆိုင်ရာဗဟိုဌာနနဲ့ကျန်းမာရေးဌာနကထုတ်ပြန်ထားတဲ့ကျန်းမာရေးဆိုင်ရာစည်းကမ်းတွေကိုလိုက်နာမှုမရှိဘူးလို့ပြောဆိုပေးပါပါတယ်။ဒါအပြင် DC မြို့ကန်တွေအနေနဲ့ဇူလိုင်လရဲ့လွတ်လပ်ရေးပွဲကိုမိမိအိမ်အနီးဝန်းကျင်မှာသာကျင်းပကြပြီးလူအုပ်တွေကိုရှောင်ရှားဖို့ပြောပါတယ်။ American တခြားမြို့ကြီးအများပြားမှာတော့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်တချို့ပွဲမကျင်းပပဲဖျက်သိမ်းတယ်လို့တချို့ကအကျဉ်းယုံပြီးကျင်းပကြမှာဖြစ်ပါတယ်။ဇူလိုင်လရဲ့နေ့မှာကြောက်တဲ့ American လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်တဲ့ American စစ်သည်တော်တွေအရေးပေါ်ဆေးကုသရေးဝန်ထမ်းတွေဆရာဝန်တွေသူနာပြုတွေနဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါတိုက်ဖျက်ရေးမှာရှီရန်ကပါဝင်နေတဲ့ American နိုင်ငံသားတရေကောင်းတွေအတွက်သမရအင်ဗျူရဲ့ American နိုင်ငံကိုဥညွတ်ခုံပြုပွဲကိုတောင်ဘက်မြက်ခင်းပြည်မှာကြီးမှုကျင်းပမှာဖြစ်ကြောင်းသမရအင်ဗျူကကြေညာချက်ထုတ်ပြန်ပါတယ်။ Coronavirus ကူးစက်မှုနှုန်းအများဆုံးဖြစ်နေတဲ့ American နိုင်ငံမှာသမရ Donald Trump ကိုယ်တိုင်လိုက်နာဖို့တောင်းဆိုင်နေတဲ့နှာခေါင်းစည်းတက်ဖို့နဲ့လူချင်းခတ်ခွာခွာနေဖို့ကိစ္စကိုအခုအင်ဗျူရောပွဲကိုတက်ရောက်မဲ့သူတွေလိုက်နာဖို့လိုမလိုတော့တဲတဲကိုယ်ကိုယ်မသိရသေးပါဘူး။သမရ Trump ရဲ့အသားကြီးဖြစ်တဲ့Donald Trump Jr. ရဲ့ရည်စားဖြစ်သူဟာလေဒီယောဂအကူးဆက်ခံနေရတာပါ။ကဘာတလွတ်ဒီယောဂအကူးဆက်ခံသူ70တန်းကျော်ရှိချိန်မှာ American မှာတော့3တန်းနီးပါးနဲ့အများဆုံးဖြစ်နေပါလေ။ကဘာတလွတ် Coronavirus အကူးဆက်ခံရသူဟာစနေနေ့မှာပဲ24နာရီအတွင်းလူပေါင်း2သိန်းကျော်စံချိန်တင်တိုးလာခဲ့တယ်လို့ WHO ကဘာကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်ပါတယ်။ဝှက်ဆက်မှုအများဆုံးနိုင်ငံတွေက American ပြည်ထောင်စု Brazil နဲ့ India နိုင်ငံတွေဖြစ်ကြောင်းကိုရိုနာဗိုင်းရပ်စ်ဟာ WHO နိုင်စင်မှတ်တမ်းမှာဖော်ပြပါတယ်။ဒီရောဂါကူးစက်မှုအတွက်အရင်ကစံချိန်တင်ခဲ့တာကဇွန်လ28ရက်ဖြစ်ပြီးအဲ့ဒီအချိန်ကလူပေါင်း2သိန်းနီးပါးအကူးဆက်ခံရတာပါ။ဒီကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးရသူတွေကတော့တစ်နေ့ကို5000လောက်ပုံမှန်ရှိနေပါတယ်။ကမ္ဘာတစ်လွှာဒီရောဂါကူးစက်ခံရသူကစနေနေ့အထိဆို17တန်းကျော်ရှိပြီးသေဆုံးရသူကတန်းတဝက်ကျော်ရှိတယ်လို့ American John Hopkins စစ်တမ်းမှာဖော်ပြပါတယ်။American ကူးစက်ရောဂါဆိုင်ရာဗဟိုဌာနကတော့စနေနေ့မှာပဲအကူးဆက်ခံရသူ9000ကျော်ရှိလာတာမို့အခုဆို American နိုင်ငံမှာအကူးဆက်ခံရသူစုစုပေါင်း3000နီးပါးရှိသွားပြီလို့ပြောပါတယ်။ Brazil မှာတော့စနေနေ့ကနောက်ထပ်အကူးဆက်ခံရသူ9000နီးပါးနဲ့စုစုပေါင်း10000ခွဲလောက်ဖြစ်နေပြီး India နိုင်ငံမှာတော့စနေနေ့မှာနောက်ထပ်အကူးဆက်ခံရသူ23000လောက်ရှိတာမို့စုစုပေါင်းအကူးဆက်ခံရသူက6000ခွဲလောက်ရှိနေပြီဖြစ်ပါတယ်။အာဖဂန်လုံခြုံရေးတပ်တွေကိုရိုနာဗိုင်းရပ်စ်ကရောဂါကိုရင်ဆိုင်ရမှာအထောက်အကူရရှိဖို့အတွက်တကူရေးကာကွယ်တဲ့စစ်ပစ္စည်းအများပြားပေးပို့ဖို့စီစဉ်ထားတယ်လို့နေတိုးမဟာမိတ်တပ်ဖွဲ့ရဲ့အာဖဂန်မှာရှိတဲ့ Resolute Support အဖွဲ့ကစနေနေ့မှာပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အာဖဂန်တပ်တွေဟာတိုးလာနေတဲ့တာလီဘန်သဘုံတွေရဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်နှိမ်ဆွမ်းနေလာတယ်ဆိုတဲ့သတင်းတွေထွက်လာပြီးရပ်ပိုင်းတွင်းမှာပဲအခုလိုနေတိုးတပ်ဖွဲ့ကကြေညာတာပါ။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေမှာရာဂိုင်နှုန်း60ကနေ90လောက်ထိဒီရောဂါအကူးဆက်ခံနေရတယ်လို့အာဖဂန်နစ္စတန်နိုင်ငံရဲ့ KI 4ခုကအမည်မဖော်လို့တဲ့အာဖဂန်လုံခြုံရေးအရာရှိတွေပြောကြားချက်ကိုကိုးကားပြီး Washington Post သတင်းကမကြတဲ့ခင်ကပဲဖော်ပြခဲ့တာပါဒါပေမဲ့အခုလိုအာဖဂန်လုံခြုံရေးတပ်သားအများပြားဒီရောဂါအကူးဆက်ခံနေရတယ်ဆိုတဲ့သတင်းတွေကို အာဖဂန်ကာဝေးဝန်ကြီးဌာနကတော့လက်မခံပဲပယ်ချခဲ့ပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.33 ဒိုင်းနိုမီတာ40 kHz 8.33 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။တနင်္ဂနွေနေ့မနက်ခင်း VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်။ကချင်ပြည်နယ်ဖားကန်ဒေသကကြောင်စင်းရှာဖွေရေးလုပ်ငန်းမှာစွန့်ပြစ်မြေစာပုံပြုတ်ပြီးလူအများပြားသိဆုံးခဲ့ရတာအတွက်မြန်မာအစိုးရမြန်မာပြည်သူတွေနဲ့အတူလွန်စွာစိတ်ထိခိုက်ရကြောင်းအရှိတောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံကြီးဝန်ကြီးတွေကဇူလိုင်လ4ရက်နေ့စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီပြည်ဒုက္ခရဲ့နောက်ဆက်တွဲထိခိုက်မှုတွေကနေမြန်မာနိုင်ငံအနေနဲ့အလင်းမြန်ကျော်လွှားနိုင်မယ်လို့ယုံကြည်ကြောင်းအာဆီယံနိုင်ငံတွေဟာမြန်မာနိုင်ငံနဲ့အတူစည်းလုံးညီညွတ်စွာရပ်တည်နေပြီးလိုအပ်တဲ့ထောက်ပံ့မှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်သွားမယ်လို့ကြေညာချက်မှာကတိပြုပြောဆိုပါတယ်။ကချင်ပြည်နယ်ဖားကန်ရတနာမြေမှာမြေပြိုကျခဲ့တဲ့ကိစ္စကိုစုံစမ်းဖို့သမရဦးဝင်းမြစ်ကဇူလိုင်လ3ရက်နေ့မှာစုံစမ်းရေးအဖွဲ့ကိုဖွဲ့စည်းလိုက်ပါတယ်။ဘာကြောင့်မြေပြိုကျသလဲ။မြေပြိုကျတဲ့ဖြစ်ရပ်မှာတာဝန်ရှိသူအစင်းစင်းကိုဖော်ထုတ်ဖို့နဲ့တည်ဆုံးသူတွေထိခိုက်ဒဏ်ရာသူတွေရဲ့မိသားစုတွေအတွက်လိုအပ်တဲ့ကူညီထောက်ပံ့မှုတွေစီစဉ်ပေးဖို့နောက်မှမြေပြိုကျတာထပ်မဖြစ်အောင်ဆောင်ရွက်သွားဖို့ညွှန်ကြားထားပါတယ်။ဖားကန်ကြောင်စင်းရှာဖွေရေးလုပ်ငန်းမှာဇူလိုင်2ရက်ကြာသပတေးနေ့ကမြေစာပုံပြိုကျပြီးအနည်းဆုံးလူ190ကျော်တည်ဆုံးကပျောက်ဆုံးသူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်ခင်ဗျာ။ဂျပန်နိုင်ငံတောင်ပိုင်းမှာတောက်ကြနေညာကမိုးသည်းထန်ပြီးရေကြီးမြေပြိုတာကြောင့်စနေနေ့မှာဒေသခံအူတည်ဆုံးသွားကြောင်းအာနာပိုင်းကပြောပါတယ်။လူတရာစင်ကျော်ပျောက်ဆုံးနေဆဲဖြစ်ပြီးအခြားလူအများအပြားခေါင်းမိုးပေါ်တက်ရင်းကယ်ဆယ်ရေးအဖွဲ့တွေကိုဆောင်းဆိုင်နေကြတာပါ။ကူမာမိုတိုနဲ့ကာဂိုရှိမာခိုင်နေမှာတော့အင်အားစု9200ကျော်ကိုနေအိမ်တွေကနေရေးပေါ်ပြောင်းရွှေ့ကြဖို့အာနာပိုင်းတိုက်တွန်းထားပါတယ်။ကူမမိုတိုခရိုင်မှာကူမမြင့်ရေကြီးလာပြီးဒေသတွင်းရေလွှမ်းမိုးတာတံတားတွေကျိုးပြတ်တာတွေဖြစ်ခဲ့ပါတယ်ရေတက်လာတဲ့မျက်နှာပြင်အမြင်ကကာဗင်ပေါက်တွေအထိရောက်ပြီးအိမ်ထဲတွေအထိရေလွှမ်းမိုးနေတာပါပျောက်ဆုံးနေသူတွေရှာဖွေရင်းနဲ့ရေဘေးဒုက္ခသည်တွေကိုကယ်ထုတ်ဖို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအဘေးကကိုပိုင်ကာကွယ်တပ်ဖွဲ့ဆင်လွတ်ပြီးကယ်ဆယ်ရေးလုပ်နေပါတယ်မိုးကြောင့်ရေကြီးမြေပြိုတာတွေမကြုံဘူးလောက်အောင်ဖြစ်လာနိုင်တယ်လို့အစောပိုင်းမှာဂျပန်မိုးလေဝသဌာနကအရေးပေါ်သတိပေးခဲ့ပေမဲ့အခုတော့အဲ့ဒီအရေးပေါ်အဆင့်ကိုပြန်လျှော့ချထားပါတယ်။တရုတ်စိုးရရဲ့လုံခြုံရေးဥပဒေသက်ကိုဟောင်ကောင်အာဏာပိုင်တွေဘက်ကခက်မြန်မြန်ကျဉ်သုံးဆောင်ရွက်လာပြီးနောက်မှာတော့ဟောင်ကောင်နဲ့သဘောတူထားတဲ့အကျဉ်းသားလွှဲပြောင်းရေးသဘောတူညီချက်ကိုတောက်ကြနေမှာပဲကနေဒါဘက်ကဆိုင်းငံ့လိုက်ပါတယ်။ကနေဒါရဲ့ဒီဆုံးဖြတ်ချက်ပေါ်တရုတ်နိုင်ငံကအပြင်းထန်တုံ့ပြန်ပြောဆိုပါတယ်။ကနေဒါနိုင်ငံဟာတရုတ်ပြည်တွင်းရေးကိုတိတိတသားဝင်ရောက်ဆွဲဖက်နေတယ်လို့ကနေဒါနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဟောင်ကောင်ကျွန်းဟာတရုတ်လက်အောက်မှာနိုင်ငံတစ်ခုစနစ်နှစ်မျိုးနဲ့အုပ်ချုပ်သွားမယ်ဆိုတဲ့မူဝါဒကိုကနေဒါကအခိုင်အမာယုံကြည်ထားပြီးဟောင်ကောင်ပြည်သူတွေဒီမိုကရေစီနဲ့လွတ်လပ်ခွင့်တောင်းဆိုနေတာတွေကိုဆက်ပြီးထောက်ခံသွားမယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကပြောပါတယ်။နောက်မှဟောင်ကောင်ကိုတင်ပို့မဲ့အရေးကြီးတဲ့ကုန်ပစ္စည်းတွေနဲ့ပတ်သက်လို့တရုတ်နိုင်ငံကိုကနေဒါကကုန်ပစ္စည်းတင်ပို့ရမှာတင်းကျပ်ထားတဲ့စည်းကမ်းတွေအတိုင်းလှုံ့ဆော်သွားမှာဖြစ်တယ်လို့ဝန်ကြီးချုပ် Trudeau ကပြောပြီးအခုချိန်အားစလို့အရေးကြီးတဲ့စည်ရေးဆံရပစ္စည်းတွေကိုကနေဒါကနေဟောင်ကောင်ကိုတင်ပို့ခွင့်ပေးတော့မှာမဟုတ်ဘူးလို့ပြောပါတယ်။တရုတ်ရဲ့လုံခြုံရေးဥပဒေသစ်ကြောင့်ပြီးခဲ့တဲ့ဗုဒ္ဓနေ့ကလူ390ကိုဟောင်ကောင်ရဲတွေကဖမ်းဆီးခဲ့ပါတယ်။တရုတ်ရဲ့ဒီဥပဒေသစ်ဟာဟောင်ကောင်ရဲ့ဒီမိုကရေစီကိုနောက်ပြန်ဆုတ်သွားစေတယ်လို့ကနေဒါနိုင်ငံသား၏ဝန်ကြီးကလည်းဝေဖန်ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကာလလူတိုင်းလူလိုနှာခေါင်းစီးတက်နေချိန်မှာကူးစက်မှုပြင်းထန်နေဆဲဖြစ်တဲ့အိန္ဒိယနိုင်ငံမှာတော့အမျိုးသားတဦးကသူ့မျက်နှာနဲ့တိုင်းပြီးလှုပ်ထားတဲ့အမေရိကန်ဒေါ်လာ4000တန်းရွှေသားအတိနဲ့နှာခေါင်းစည်းကိုယောဂကာကွယ်ရေးအတွက်တတ်နေပါတယ်။အိန္ဒိယနိုင်ငံပူနီပြည်နယ်ကစီးပွားရေးလုပ်ငန်းရှင်ရှန်ကာကူဟာဒီရဲ့အလေးချိန်နှောင်းအောင်ဆရှိတဲ့ရွှေနှာခေါင်းစည်းဖြစ်လာဖို့ပရင်ဆရာကအချိန်၈ရက်ယူခဲ့ရတာပါ။ပါလာတဲ့အဲ့ဒီနှာခေါင်းစည်းမှာလေးရှူနိုင်မဲ့စကားပေါက်လေးတွေပါတယ်လို့ရှန်ကာက AFP ကိုပြောပါတယ်။ဒီနှာခေါင်းစည်းကသူ့ကိုယောဂပိုးကနေတကယ်ကာကွယ်ပေးနိုင်မှာလားဆိုတာမသိပေမဲ့အခြားလိုအပ်တဲ့ယောဂကာကွယ်ရေးတွေကိုတော့လှုပ်ထားတယ်လို့ပြောပါတယ်။အသက်49နှစ်အရွယ်ရှန်ကာဟာအပြင်ထွက်တိုင်းလက်ကောက်လက်စွပ်ဆွဲကျိုးနဲ့အခြားရွှေနဲ့လုပ်တဲ့လက်ဝတ်ရည်ရနာတွေဝတ်ဆင်လေးရှိသူပါလူတစ်ယောက်ကငွေသားနဲ့လုပ်ထားတဲ့နှာခေါင်းစည်းတက်ထားတာကို TV သတင်းမှာကြည့်မိရင်အခုလိုရွှေနှာခေါင်းစည်းလုပ်ဖို့အတွေးရလာတာလို့ရှန်ကာကပြောပါတယ်ခင်ဗျာ
Voice of America, VOA.
တနင်္ဂနွေနေ့မနက်ခင်း VO ရဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစားပြီးသတင်းပေးပို့ချက်နဲ့ပတ်စံကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ။
ကချင်ပြည်နယ်ပါကန်ဒေသကြောက်စိမ့်လုတ်ကွက်ဒေသကဆွတ်ပစ်ထားတဲ့မေးစာပုံတွေထဲမှာကြောက်ရှာရင်မြေပြိုကျလို့သိဆုံးရသူ184ဦးကိုရှာဖွေတွေ့ရှိထားပြီးဖြစ်ပေမဲ့ပျောက်ဆုံးနေသူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်တဲ့အခြေအနေတွေကိုစူးစီးတင်ပြပေးပါမယ်။ကချင်ပြည်နယ်ပါကန်မြို့နယ်ထဲကတစ်သုံးလုံးရတနာကျဲ၊ကြောက်မြက်ရွှေကြီး၊ရတနာဆန်းရွှေ၊အေးအားရတနာစူပေါင်းလုတ်ကွက်ဟောင်းနေရာမှာကြောက်မြက်ကုမ္ပဏီကြီးတွေဆွတ်ပစ်ထားတဲ့မေးစာပုံတွေကြားမှာမြေပြိုကျလို့တောက်ရှာကြသူတွေတည်ဆုံးခဲ့ရတာပါ။စနေနေ့အထိတည်ဆုံးသူ184ဦးရဲ့ရုပ်အလောင်းတွေကိုတွေ့ရှိထားပြီးဖြစ်ပေမဲ့မြေပြိုကျပြီးဖြစ်သွားတဲ့ရှွမ်းနိုင်ကြီးထဲမှာလူပဏျောက်ပြိမိပျောက်ဆုံးနေတယ်လဲဆိုတာမသိရသေးဘူးလို့ဒေသခံမိသက်ဌာနအရာရှိဦးကျော်ဝင်းဆွေက AFP3 Agency ကိုပြောပါတယ်
။ဒါပြီးကျွန်တော်ဒါလည်းရှိစာတိမကမှနေရာနီးပါးဖြစ်နေဖြစ်တဲ့မစားမတွေ့ရှိပဲနဲ့ဒါမြေောက်ထမ်းကမြေနေမဲ့နော်ကျွန်တော်ရဲ့မြေပေါ်အဲ့ရေပဲမပေါ်ပဲနဲ့အဲ့မှာကြာရှိနေမဲ့ဟာလည်းအနယ်လို့တဆုတ်တွေ့တာရှိအောင်လို့ကျွန်တော်မှယူဆပါတော့ခ
င်ဗျ။ကြောင်မြတ်တူပေါ်ရေလုပ်ငန်းငွေတွေထဲမှာစွန့်ပြစ်မြေစာတွေပြိုကျမှုအထက်ဒဏ်ရာရသူ54ဦးကိုတော့ဖားကင်နဲ့ဝေဝါတိုက်တဲ့စေယုံတွေကိုပို့ဆောင်ကူတာပေးနေတယ်လို့အစိုးရကသတင်းထုတ်ပြန်ထားပေမဲ့ဒီလူတွေရဲ့ဒဏ်ရာရရှိမှုအခြေအနေကိုတော့မသိရပါဘူး။တိစုံသူတွေကိုတော့တောက်ကြနေတဲ့စနေနေ့ကအစုလိုက်မြေမြုပ်တကြိုခဲ့တယ်လို့လည်းဒေသခံတာဝန်ရှိသူတွေက AFP3 Agency ကိုပြောပါတယ်။တိစုံသူတချို့ကိုဘယ်ဒီဘဝခွဲခြားနိုင်ခဲ့ပေမဲ့လည်းမခွဲခြားနိုင်ခဲ့တဲ့သူတွေလည်းရှိနေတာပါ။မြေပြိုကျမှုတဲ့သူဖြစ်သူကိုဆုံးရှုံးခဲ့ရတဲ့ဒေါ်ကြည်ကတော့
အဲဒီမှာတော့အဆင်မပြေလို့ဒီမှာလာလို့တာလို့တာတော့အဲဒီမှာအဆင်ပြေမလို့သူဒီမှာလာလို့တာတယ်ဟိုပါတော့တော့ကပါတော့တော့တဲနေမလို့ရင်တယောက်မှမဟုတ်တာပါတော့
အသက်ဆုံးရှုံးသွားရသူအများစုဟာရခိုင်ပြည်နယ်ကလာရောက်လုပ်ကိုင်နေတဲ့ကြောက်သမားတွေဖြစ်တယ်လို့ဒေသခံတွေကပြောတယ်လို့လည်း AFP သတင်းမှာဖော်ပြထားပါတယ်။ဖကန်ဒေသမှာကြောက်စိမ့်24သူတွေဟာမိုးမကြခင်အကြီးစားရန်ရဲကြီးတွေနဲ့24ပြည်တဲ့နောက်ဗီဇာပုံကြီးတွေကြန့်ရှိနေကြတာဖြစ်ပါတယ်။အခုလိုမိုးကြတဲ့ရာသီမှာစွန့်ပြစ်ဗီဇာပုံတွေကြာအကျဉ်းကြံကြောက်ရှာသူတွေတည်ဆုံရတာကမကြခဏဆိုသလိုဖြစ်နေပေမဲ့ကြောက်စိမ့်24ရေးလုပ်ွက်ကြီးတွေရဲ့စွန့်ပြစ်ဗီဇာပုံတွေအရင်နဲ့ပတ်သက်လို့တော့အန်ဒီယကင်းရှိဘယ်လိုဖြစ်ရှင်းဆောင်ရွက်တယ်လဲဆိုတာတော့ရှင်းရှင်းလင်းလင်းမရှိပါဘူး။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်စီတီကလည်းဒီ wellness ပဲဖြစ်ရဟာနိုင်ငံစီးပွားရေးတစ်ဖြစ်လဲလူထုစောင့်ဝင်နေရေးမပြေလည်တာနဲ့သက်ဆိုင်တယ်လို့ပြောပါတယ်
။ဥဆုံးရတော့ဒါကျွန်တော်နိုင်ငံအတွက်လည်းဝင်းနေတဲ့ကိစ္စဖြစ်တယ်။အဲ့တော့အခြေခံပြည်သူတွေရဲ့စောင့်ဝင်နေရေးခက်ခဲမှုနဲ့ပတ်သက်နေတဲ့ကိစ္စတစ်ခုဖြစ်တယ်။ပြည်သူများပေါ့နော်။တရားဝင်အလုပ်ကံရရှိရေးကိုသိပြီးတော့အလေးထားတာပါ။
ဒီလိုအသေးပြောက်ရှိတဲ့ကြောက်စိမ့်တွင်းမြေပြိုမှုတွေကအရင်ညွတ်တွေကလည်းဖြစ်ပွားခဲ့မှုပါတယ်။ဒီနှစ်မြေပြိုမှုကတော့မှတ်မိသမျှဖြစ်ရတွေတဲ့လူအသေးပြောက်အများဆုံးဖြစ်ပါတယ်။2015ခုနှစ်တုန်းကမြေပြိုလို့လူ100နီးပါးသေဆုံးခဲ့ရတယ်လို့2019ခုနှစ်မနစ်ကတော့လူ50ဝန်းကျင်သေဆုံးခဲ့ရတာပါ။မြန်မာနိုင်ငံဟာတစ်ကမ္ဘာလုံးထွက်တဲ့ကြောက်စိမ့်ရဲ့90ရာခိုင်နှုန်းကျော်ကိုထွက်လွန်နေတာဖြစ်ပြီးမြန်မာကြောက်စိမ့်ရဲ့အဓိကဈေးကွက်ကတရုတ်နိုင်ငံဖြစ်ပါတယ်။ကချင်ပြည်နယ်ရင်းကကြောက်စိမ့်တွင်းတွေရဲ့ပိုင်ရှင်တွေဘယ်သူတွေလဲဆိုတာကိုတော့ပုံမှန်လည်းမသိရပါဘူး။တဘာဝတရားစတာစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Global Witness ကတော့ဒီကြောက်စိမ့်တွင်းကြီးတွေကိုအရင်အစ်စ်အစိုးရအရာရှိဟောင်းတွေနဲ့သူတို့ရဲ့နှိစက်သူခရိုနီတွေပိုင်တာလို့ဆက်ဆွဲကြေညာထားပါတယ်။အခုနောက်ဆုံးဖြစ်ရဟာကြောက်24ရေးလုပ်ငန်းမှာပြည်ပြောင်းလဲရေးတွေလုပ်ဖို့ဒေါက်ဆန်စုကြည်ဦးဆောင်တဲ့အစိုးရအတွက်သတိပေးချက်တစ်ခုပါလို့လည်းပြောပါတယ်။2014ခုနှစ်မှာကြောက်စိမ့်ကရတဲ့ဝင်ငွေကအမေရိကန်ဒေါ်လာ37ဘီလီယံရှိနေပေမဲ့လည်းနိုင်ငံဘဏ္ဍာအဖြစ်တော့အနည်းချင်းသာရောက်သွားတယ်လို့လည်း Global Witness အဖွဲ့ကပြောပါတယ်ခင်ဗျကျွန်တော်ရဲမထွန်ပ
ါအမေရိကန်ကလူငယ်အများပြားဟာလမ်းမတွေပေါ်မှာထွက်ဆန္ဒပြရင်းလူမှုရေးပိုင်းတရားမျှတမှုအကြောင်းကိုကြဲကြဲလောင်လောင်ပြောဆိုလာကြပါပြီ Digital နည်းပညာနဲ့ကြီးပြင်းလာတဲ့ဒီမျိုးဆက်ဟာတက်တူရွယ်ရူအချင်းချင်းဤပညာတွေတုံပြီးအွန်လိုင်းလူမှုကွန်ရက်ပေါ်မှာစီယုံကြဖွဲ့ရီဖွဲ့ကြနဲ့တက်ကြွလှုပ်ရှားလာကြပါတယ်ဒီအကြောင်း VOA သတင်းတောက်ထီနာထရင်နယူးယောက်ကနေပေးပို့ထားတဲ့သတင်းကိုပြောပြပေးပါမယ်ရှင်ကျမခွန်ယိုကမချရင်ကဒမ်တာထရမ့်ရဲ့လူမှုတွေ့ဆုံပွဲကိုမှန်းထားတဲ့လူနဲ့သွားအောင် TikTok လူမှုကွန်ရက်ကနေစီယုံလှုပ်ရှားခဲ့ကြပါတယ်ရဲတပ်ဖွဲ့ဝင်တွေရဲ့ရက်ဆက်တဲ့လှုပ်ရက်ကိုကန့်ကွက်တဲ့လူ1000နီးပါးလမ်းတွေပေါ်ထွက်ပြီးဆန္ဒပြလာဖို့ Nashville မြို့ကလူငယ်6ယောက်က Instagram လူမှုကွန်ရက်ကနေစီယုံနိုင်ခဲ့ပါတယ်။ Jessica Rosario က New York တက္ကသိုလ်ကျောင်းသူပ
ါ Overall technology has really been a driving force for us.
ကမင်းဒီပညာတွေကကျမတို့ကိုတကယ်ပဲတွန်းအားဖြစ်စေခဲ့ပါတယ်။ကျမတို့နဲ့ရင်းနှီးပြီးသားလည်းဖြစ်တဲ့ဒီဤပညာတွေကိုအကျိုးရှိအောင်ပါပါနဲ့နဲ့ဘယ်လိုအသုံးချရမလဲဆိုတာကိုနီလန်းရှာဖွေခဲ့ကြတာပါလို့သူကပြောပါတယ်။ နယူးယောက်မြို့မှာဂျက်စီကာရိုဆာရီယိုနဲ့သူတငယ်ချင်းတွေဟာအွန်လိုင်းမက်ဆေ့ချ်မှာစီရင်သွင်းကြဖို့လူမှုအတိုင်းဝိုင်းကြစီရင်လှုံ့ဆော်နေပါတယ
်
Digital နည်းပညာသုံးဒီမိုကရေစီပုံစံဖြစ်လာအောင်ဖန်တီးဖို့ကျမတို့ကကြိုးစားနေတာပါလို့သူကပြောပါတယ်သတင်းအချက်အလက်တွေမျှဝေတာနဲ့အမြင့်တူတူချင်းအွန်လိုင်းပေါ်မှာအဖွဲ့တွေပူးပေါင်းဖွဲ့စည်းဆောင်ရွက်ကြတာတွေဟာအခရာကြပါတယ
် There's nothing better than coming together in a group and just really
အဆူလိုက်တူတူစူးစီးကြတာလောက်ကောင်းတာတော့မရှိတော့ဘူးလိုအပ်တာတွေကိုထိထိရောက်ရောက်ပြောဆိုနိုင်ကြတယ်နောက်အဖွဲ့တွေခွဲတယ်ပြီးတော့ဒီလိုအွန်လိုင်းကနေတဆင့်ကျမတို့အတိုင်းဝိုင်းကြမှာလက်ဆင့်ကမ်းဖြန့်ဝေတယ်လို့ Rosario ကရှင်းပြပါတယ်digital နည်းပညာနဲ့စီယုံလှုပ်ရှားတာဟာအသစ်စမ်းမဟုတ်ပေမဲ့ဒီနှစ်ခေတ်လူငယ်တွေကဒါကိုပိုးပြီးတော့သုံးလာကြပါတယ်ရိုဆာရီယိုကတော့ရဲတပ်ဖွဲ့ဝင်တွေရဲ့မလျော်ကန်တဲ့ဒီလိုလှုပ်ရမ်းမျိုးတွေနဲ့ပတ်သက်လို့ပြည်နယ်လွှတ်တော်မှဥပဒေပြဋ္ဌာန်းလာအောင်ဖိအားပေးဖို့သူတို့ကိုထောက်ခံအားပေးသူတွေက digital နည်းပညာနဲ့ online ကနေဝင်ရောက်ဆန္ဒပြုနိုင်ဖို့ကူညီဖန်တီးခဲ့တာပါ
people could click on it and it would automatically open
ပေးထားတဲ့ link ကိုနှိပ်လိုက်တာနဲ့သူတို့တစ်တွက်အကောင့်ပွင့်သွားပြီးကျမတို့ကြိုရေးပေးထားတဲ့စာတွေပေါ်လာပါလိမ့်မယ်အဲ့ဒီကနေစက္ကန့်ပိုင်းအတွင်းမှာပဲအဲ့ဒီစာကိုလွှတ်တော်ကိုယ်စားလှယ်တွေစီကိုတွဲပြီးတော့ပို့လို့ရသွားမယ်အဲ့ဒီမှာကျမတို့တောင်းဆိုထားတာနဲ့ဥပဒေချမ်းနာမယ်ဘာလဲဆိုတာသူတို့သိအောင်တိတိကျကျဖော်ပြရေးသားထားပါတယ်လို့သူကပြောပါတယ်နယူးယောက်မြို့နိုင်ငံသားအခွင့်အရေးဥပဒေတွေကပုံမှန်တစ်ခုကိုပယ်ဖျက်ပေးလိုက်တာဟာ Twitter ကနေသူတို့ရဲ့စီယုံလှုပ်ရှားမှုတွေကြောင့်လို့ Rosario ကယုံကြည်ပါတယ်
We created that in just a matter of
ကျမတို့လုပ်ခဲ့တဲ့အလုပ်ကအကျိုးသက်ရောက်မှုရှိတယ်လို့ပြောချင်ပါတယ်လို့သူကပြောတာပါတခြားသူတွေကတော့ Twitch လိုနာမည်ကြီး online game ကစားတဲ့ site တွေပေါ်ကနေစန္ဒပြမှုတွေကိုတိုက်ရိုက်ကြည့်နိုင်အောင်သုံးနေတာတွေလည်းရှိပါတယ်။ Generation Z လို့ခေါ်တဲ့နောက်ဆုံးပေါ် digital နည်းပညာနဲ့ကြီးပြင်းလာတဲ့ Rosario ကတော့အရင်ပုံစံအဟောင်းတွေကိုလည်းလိုအပ်နေတော့လို့ဆိုပါတယ
်။ Text isn't always the best. If you have a lot to say
တခါတခါကြတော့လည်း online ကတဆင့် text စာတို့လေးတွေကအများအတွက်အကောင်းဆုံးတော့မဟုတ်ပါဘူး။ပြောစရာတွေအများများနေရင်ကိုကသူတို့ကိုသတင်းပြောပြနေတဲ့အချိန်ကိုကလည်းသူတို့ဘက်ကစိတ်ပါလက်ပါပြောနေကြတာတွေကိုနားထောင်နေတဲ့ဆိုရင်ဖုန်းနဲ့ပြောရတာကတော့စပို့နေရတာတဲ့ပိုကောင်းတယ်လို့သူကပြောတာပါနောက်ဆုံးပေါ်ဒီပညာတွေနဲ့ကြီးပြင်းလာတဲ့ဒီမျိုးဆက်ဟာလူအများအာယုံစိုက်လာစေဖို့ဆိုရင်အွန်လိုင်းကရောအွန်လိုင်းမဟုတ်တဲ့အစဉ်လာပုံစံတွေကိုပါအသုံးချဆက်သွယ်နေတယ်လို့ပြောရမှာပါရှင်ကျမခွားညိုပါ
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ရနာထတဲ့နိုင်ငံတကာခီးသွွားလာမှုတွေပြန်စတင်တော့မဲ့ထိုင်းနိုင်ငံရဲ့အဓိကလေဆိပ်မှာဗိုင်းရပ်စ်ရှိမရှိစစ်ဆေးတဲ့တခွဲခန်းကိုထားရှိလိုက်တဲ့အကြောင်းရိုက်တာသတင်းကိုအခြေခံပြီးတော့ပြောပြပေးပါမယ်။ကျွန်တော်ရန်နိုင်ပါ။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရော့ကျလာနေချိန်မှာပဲနိုင်ငံတကာကလာမဲ့ခီးသွွားအုပ်စုတွေကိုအကန့်အသတ်နဲ့လက်ခံသွားဖို့ပြင်ဆင်နေပြီးဗန်ကောက်မြို့ကသူနာဘူမိအပြည့်ပြည့်ဆိုင်ရာလေဆိပ်မှာလည်းရောက်လာကြမဲ့ခီးသည်တွေကိုဗိုင်းရပ်ရှိမရှိစစ်ဆေးဖို့စီစဉ်ထားပါတယ်ဒီထဲမှာနှစ်နာရီအတွင်းဗိုင်းရပ်ရှိမရှိဆိုတာကိုအပြေထွက်နိုင်မဲ့တပ်ခွဲခန်းတစ်ခုလည်းပေါင်းပါတယ်ဒီမှာဗိုင်းရပ်စစ်ဆေးပြီးမရှိတာနဲ့14ရက်ကြာတည်တံ့ခွဲနေစရာမလိုပဲထိုင်းနိုင်ငံတကူဝင်နိုင်မှာဖြစ်ပြီးအဲ့လူတွေကိုအုပ်စုနှစ်စုခွဲထားတယ်လို့ထိုင်းနိုင်ငံရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးစူဝက်တမဖာလူကပြောပါတယ
်ဘတ်ထိုက်တဲ့ဖြူတိတ်ကဲကုမ်လဲ
တဲ့ကဲတရင်ပတ်တည်ခွင့်နေကြမလို့လူတွေကိုအုပ်စုနှစ်စုခွဲထားပါတယ်ပထမတစ်စုကခီးစဉ်အတိအကျရှိပြီးနိုင်ငံထဲမှာခဏပဲနေမဲ့တန်တမန်တွေအစုရဧည့်သည်တော်တွေပြင်ပနိုင်ငံကကုသလေတွေဖြစ်ပါတယ်ဒုတိယတစ်စုကတော့အလုပ်ကိစ္စအတွက်ခီးသွားလာသူတွေပ
ါဒီလူတွေအနေနဲ့ဗိုင်းရပ်စ်မရှိလို့14ရက်ကြာတည်တံ့ခွဲနေစရာမလိုပေမဲ့ခီးစဉ်အတိအကျကိုအာဏာပိုင်တွေကိုပြရမှာဖြစ်သလိုသတ်မှတ်ချက်တွေနဲ့အညီခီးသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ
်ဟိုမီးတဲ့ခေါ်လာ
အယူဆနှစ်ခုအနေနဲ့ထိုင်းအစိုးရရဲ့တည်ထက်ခွဲပြီးစောင့်ကြည့်တဲ့အစီအစဉ်ကနေကင်းလွတ်ခွင့်ရမှာဖြစ်ပေမဲ့သူတို့ခီးစဉ်အတိုင်းအတိအကျသွားရမှာဖြစ်တယ်လို့ထိုင်းနိုင်ငံတွင်ခီးသွားတဲ့အခါမှာသူတို့နဲ့အတူလိုက်ပါနိုင်တဲ့ကျန်းမာရေးဝန်ထမ်းကိုလည်းသွားရပါမယ်။ဒါ့အပြင်အများပြည်သူတည်ယူပို့ဆောင်ရေးစနစ်ကိုလည်းအသုံးပြုခွင့်ရမှာမဟုတ်ပါဘူ
း။ထိုင်းနိုင်ငံအနေနဲ့တိတ်မကြခင်မှာတော့ကမ္ဘာလဲခီးသည်တွေကိုလည်းအခုလိုပုံစံအတိုင်းပြန်လက်ခံသွားဖို့ရှိတယ်လို့ဇူဝစ်ကပြောပါတယ်။
ตอนนี้ถือว่าเป็นค่อยๆเปิดแง้มประเทศนะครับในกลุ่มเหล่านี้ก็
ในงานนี้เนี่ยในงานงานคีย์ตัวเหล่านี้อยู่ยุคสุนทรคุณเนี่ยซะพี่เพียงเปลี่ยนพ่นตัวมาว่าอสูรอันนี้เนี่ยตื่นจากขึ้นมาแล้วกบาละคีย์ตัวนี้อยู่เลยดีโรงงานสินอันใดลงไปเปลี่ยนพ่นไปตัวมาဖြစ်ပါတယ
်ထိုင်းနိုင်ငံမှာပြီးခဲ့တဲ့တောက်ကြနေကအရှိလေပိုင်းကပြန်လာတဲ့ထိုင်းနိုင်ငံသားတယောက်မှာဗိုင်းရပ်စ်ကူးစက်မှုတွေတွေ့ရှိခဲ့ပြီးနိုင်ငံတွင်းမှာတော့လူတယောက်ကနေတယောက်ကိုယောဂကူးစက်မှုမရှိတာရပ်ပေါင်း40လောက်ရှိသွားခဲ့ဖြစ်ပါတယ် ထိုင်းနိုင်ငံတော်ကဗိုင်းရပること့စ်ကူးစက်မှုတွေစဖြစ်ချိန်ကစပြီးတော့ပိုးကူးစက်ခံသူ3100ကျော်ရှိပြီးတော့ဗိုင်းရပ်ကြောင့်သေဆုံးသူ58ယောက်ထပ်မံလည်းရှိတယ်လို့ထိုင်းနိုင်ငံကပြောပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
မြန်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြမအတန် DVV ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVV ရုပ်တံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်တံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Tero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့စာနေပါဒီတစ်ပတ်မှာတော့အလုံးလက်မဲ့နှုံမြင့်တက်လာတာကြောင့်အလုံးသမားတွေခီးသွွားလုပ်ငန်းလုပ်ကိုင်နေသူတွေနဲ့အစိုးရဘက်မှအခက်အခဲကြုံနေရတဲ့အခြေအနေတွေကိုတင်ဆက်ပေးသွားမှာပါ
တေးကအခုကဖြစ်လာမှာအခုလမ်းပါပြတ်သွားတာအခုကတော့အိမ်ရောက်နေတော့ဘာလို့လို့တော့မှမသိကိုဗစ်ပြီးမှပဲပြန်သွားပြီးတော့ပြန်ချရမှာပေါ့နော
်သူမကတော့မတ်တင်တင်မှာသူမဟာကိုဗစ် -19 မဖြစ်ခဲ့အချိန်ကလေးကအဲလန်းညွန်အလုပ်ကိုရဖို့ကြိုးစားနေတဲ့လူငယ်တယောက်ဖြစ်ပါတယ်ခီးသောလုပ်ငန်းလုပ်ကိုင်နေတဲ့သူတွေကတော့လုပ်ငန်းတွေအမြန်ဆုံးပုံမှန်ဖြစ်လာမယ်လို့မျှော်လင့်နေကြပေမဲ့တစ်ချိန်တည်းမှာပဲအလုံနာခံလိုက်ရတဲ့သူတွေကလည်းများပြားနေသေးပါဒီဆောင်မကိုဒို့အတန်သတင်းတော့အေးအောင်ကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်။အဲကျွန်တော်ဒီလက်ရှိကတော့ဒီလိုပြနေတော့လေးရဆော့ရတယ်။ဟောရတယ်နော်။အဲနောက်တစ်ခုပြောပြောပြောလဲအခုကဒီယောဂါဒီ COVID-19 COVID-19 ယောဂါယောဂါဖြစ်နေတဲ့အတော်အတွင်းဆိုတော့ဒီ channel လုပ်ရလဲဘယ်လုပ်ဒီဟိုတော်တော်များများလည်းမခေါ်ရဘူးဒီပြေမှာပုံမှန်အဆင်မပြေဖြစ်နေကြတယ်လို့ဒါကလည်းကြုံတာပေါ့။ဒီလက်ရှိကတော့ဟောကျွန်တော်တို့လည်းနောက်လည်းဒီလိုမျိုးပဲထောက်ပြတဲ့ဒီလိုကြုံမလို့ထင်ပါတယ
်။သူကတော့ရုပ်တံလိုင်းတစ်ခုမှသတင်းတောက်အလုပ်လုပ်ခဲ့သူကိုပြပြပါ။ COVID-19 ဖြစ်တဲ့အချိန်မှာဝင်ငွေအခက်အခဲကြောင့်ဝန်ထမ်းလျှော့ခဲ့တဲ့လုပ်ငန်းတွေထဲမှာမီဒီယာလုပ်ငန်းတချို့လည်းပါဝင်ခဲ့ပါတယ်။လုပ်ငန်းတွေကလူလျှော့ကြတာကြောင့်ကိုပြပြလိုပဲ COVID-19 ကပ်ရောဂါဖြစ်တဲ့အချိန်မြန်မာနိုင်ငံမှာအလုပ်လက်မဲ့ဖြစ်တဲ့သူတသိန်းခွဲဝန်းကျင်ထိရှိလာပါတယ်။သူတို့တွေဟာအလုပ်တစ်ခုပြန်ရဖို့လည်းအခက်အခဲတွေကြုံနေရတာပါ။သူကျွမ်းကျင်တဲ့တင်းနောက်အလုပ်ကိုပဲဆက်ပြီးလုပ်ကင်ကျင်တဲ့ကိုပြေဖြူက
အရင်လုပ်ကနေကျွန်တော်ဒီဝေဆောကံနဲ့ကိစ္စနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ဒီဒီတော့ငယ်ပပတော့ဟိုဥပမာပေါ့နှစ်ပတ်သုံးပတ်အနည်းဆုံးတစ်လလုံးလို့ပြောပြတင်တာပေါ့နော်ဘာလို့ကျွန်တော်လည်းအလုပ်ကနေဒီဇိုင်းကျင်တယ်ဆိုကျွန်တော်လည်းတစ်လကြည့်ပြောရတယ်လေအခုကသူကျတော့ကိုရဲ့လူတော်တော်ကြည့်နေရတယ်သူကျတော့ထိတ်ကျင်လို့ပြင်ဂျပန်နဲ့အလိုမျိုးထုတ်တာလားဗာညာဟိုမဲ့ဖြစ်ဖြစ်ရှိရှိကုတ်တာလားထားတယ်ဒီလိုဝေချဲဆိုတာမျိုးကကြည့်ပြောလို့ရတဲ့ဟာလေကြည့်ပြောလို့ရတဲ့ဟာတွေတော့ဒီမျိုးပြည့်စုံတဲ့ကံသင်္ခလက်ကဒီလောက်ရလို့ဖြစ်တယ်ဗျာအဲ့လိုသဘောမျိုးတက်ရပါလို့နေရာတိုင်းအနေမှာသူသူပြောပြီးတော့မှတော့ဖြစ်သွားတဲ့နေသားမျိုးတော့နောက်တစ်ခုကိုတော့ကျွန်တော်တို့ချာလို့ရတဲ့အချိန်မရှိတော့ဘူးသူကဘာလို့ရမလဲလဲသူကအစီအစဉ်ခြားတော့မြောက်ကရုပ်ပြရင်ကဘာဖြစ်လို့ပြရမလဲကိုကိုပဲဟိုဟိုဘာဖြစ်နေခံရလဲကိုကိုမလို့ရောမလို့ရောငါသုံးမဝင်တော့ဘူးဆိုတာမျိုးလည်းခံစားရတယ်ဗျာပြီးတော့နောက်တစ်ခုကဟိုဘာဆက်လို့ရမလဲပြောလဲသူကြီးတွေးကြည့်နေရလိုက်ရတဲ့ကြောင့်မို့ဘာလို့ရမလဲလဲမသိတော့ဘူးအဲ့လိုသူကြီးပြန်အဲ့တော့ဟိုဆက်နေရပြီးတော့ဒီယာကြီးကိုတောင်းကြပြီးယောဂါကြီးဆက်နေရကြီးကိုတောင်းကြပြီးတော့အဲ့လိုစစ်စစ်လက်လက်ကြီးစီးရကမ်းမယ်ကြီးလို့ကိုတော့မသိဘူးပေါ့နော်ဒါပြီးတော့ဟိုသူပြောကျွန်တော်ရဲ့ဇာတ်ပြင်ပြောရဲတလားကြည့်တော့ဒီလက်တလားကြည့်ပါအဲ့လိုနေထားကုန်တာတော်ပြီ
ကိုဗစ် -19 ဖြစ်နေတဲ့အချိန်မှာဆင်းနဲ့ဆေးပစ္စည်းတင်သွင်းတဲ့လုပ်ငန်းတွေနဲ့ဆေးရုံတွေကတော့ဝန်ထမ်းတွေပို့ပြီးခေါ်လာကြပါတယ်နောက်ပြီးအင်တာနက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေဟာလည်းလူတွေအိမ်မှာနေရင်အလုပ်လုပ်တာများလာတဲ့အကျွမ်းကျင့်နည်းပညာဝန်ထမ်းတွေကိုအလုပ်ခေါ်နေပါတယ် ကိုဗစ် -19 စဖြစ်ကလေးကတိတိတတနဲ့လုံးဝရပ်တန့်ခဲ့ရတာတော့ခရီးသွားလုပ်ငန်းတွေဖြစ်ပါတယ်။ကမ္ဘာလုံးဆိုင်ရာကပ်ရောဂါဖြစ်တဲ့အကြောင်းနိုင်ငံတိုင်းဟာလည်းသူတို့နိုင်ငံတွင်ယောဂကူးစက်တာကိုထိန်းချုပ်ဖို့လေကြောင်းကားတဆင့်ခရီးသွားတာကိုပိတ်ထားကြပါတယ်။မြန်မာနိုင်ငံမှာလည်းတချို့အထူးကိစ္စရပ်တွေကလွင်ရင်ခရီးတဲ့တင်လင်းရင်တွေစိုက်ကပ်သွားလာခွင့်နဲ့ပြည်ဝင်ခွင့်တွေကိုဇူလိုင်လ31ရက်နေ့အထိပိတ်ချပါသေးတယ်။အခုလိုခရီးသွားလုပ်ငန်းတွေရပ်တန့်နေတဲ့ကာလဟာအီတလီအဲလန်ညွန့်အလုပ်ကိုစိတ်ဝင်စားတဲ့မတ်တင်းအတွက်ကတော့အလုပ်ရဖို့မဖြစ်နိုင်တဲ့ကာလတစ်ခုဖြစ်ခဲ့ပါတယ်။ရန်ကုန်မှာကိုဗစ် -19 မဖြစ်ခင်နှစ်လလောက်ကတည်းကအလုပ်ရှာခဲ့ပြီးအချိန်5လလောက်အကြာအလုပ်ရှာခဲ့ပြီးတဲ့နောက်မှာတော့အလုပ်မရတဲ့အကျွမ်းဇာတိမြေကယားပြည်နယ်ဒီမော့ဆုံမြို့မှာခဏပြန်နေနေရသူပါ။သူက
အလုံးရှာတဲ့ခါကျတော့မရကအရင်ပြန်ရတယ်သူကပြန်နေရတယ်စိတ်ကစူးစွားဖြစ်သွားမှာကိုယ်လမ်းပါပြတ်သွားအခုကတော့အိမ်ရောက်နေတော့ဘာလုပ်လို့တော့မသိကိုဗစ်ပြီးမှပဲပြန်သွားပြီးတော့ပြန်ရှာရမှာပေါ့နော်အဲ့ဒီတွေ့လဲကိုကအခုမှကျုံညီမကျုံကိုကကိုပါတာကိုပါတာကတော့ဒီလာကျန်ချက်လေးလားဟိုအခုဈေးရောက်နေတာဈေးဈေးကျုံတဲ့ကိုလှုပ်ရှင်ချက်တော့တုံနေရ
မတင်းနေအလောက်လျှောက်ခဲ့တဲ့ကုမ္ပဏီတချို့ကကိုဗစ် -19 ကာလမှာလစာလျှော့ပြီးခေါ်တာကြောင့်ရန်ကုန်မှာရက်တီဖို့မလောက်တဲ့အတွက်မလုပ်ဖြစ်ခဲ့သလိုတချို့ကတော့အင်တာဗျူးတော့မခေါ်ခဲ့ကြပါဘူး။သူကအလုံးမရခင်စက်ကြမှာဇေယျဝါဒနာပါတဲ့အတွက်အွန်လိုင်းကနေကြားပြင်းတဲ့အတွက်ဒေသအစားအစာတွေကိုရောင်းချနေပါတယ်။လုပ်ငန်းတွေပြန်လည်လည်ပတ်နိုင်မယ်ဆိုတဲ့အချိန်ကတော့ကန့်သတ်မှုတွေကိုဖြေလျှော့ပေးမယ်အစိုးရရဲ့ဆုံးဖြတ်ချက်တွေအပေါ်မှာမူတည်နေပါတယ်။မြန်မာနိုင်ငံမှာအလုပ်လက်မဲ့နှုန်းဟာကိုဗစ် -19 ကြောင့်ပိုပြီးအကျပ်ဘက်ကိုဥတီသွားနေပါတယ်။စက်ရုံများစွာဟာလည်းကိုဗစ် -19 ရဲ့ရက်ခတ်မှုကြောင့်ပိတ်လိုက်ကြရတာပါ။တင်းချီတဲ့မြန်မာရွှေ့ပြောင်းလုပ်သားတွေဟာလည်းကယ်ဆယ်ရေးလေယာဉ်တွေ၊နေဆက်ခိတ်တွေကနေမြန်မာနိုင်ငံကိုပြန်လာခဲ့ရပါပြီ။အလုပ်လက်မဲ့ဖြစ်လို့အိမ်ပြန်ရသူတွေအများအပြားပါ။ဦးမျိုးအောင်ကအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့အငြင်းအကျွင်းဝင်ဖြစ်ပြီးတော့သူဟာအလုပ်ရှင်နဲ့အလုပ်သမားကြားအလုပ်ရရှိရေးချိတ်ဆက်ပေးဖို့ကြိုးစားနေပါတယ်
။ငါတို့ဝင်ကြီးဌာနကလေအလုပ်ခံကိုချိတ်ဆက်ပေးတာပေါ့နော်။ဒါငါတို့ရဲ့တာဝန်ရပြလား။အလုပ်ခံကဖန်တီးတိုင်ခွင့်ကဒုစီမာကမရှိဘူး။အတူကူတော့ရှိတယ်။ပြည်ပအလုပ်သမားတွေတော့ငါတို့တာဝန်ယူပြီးတော့ဒီအေဂျင်စီကိုတာဝန်တော်မှာဥမာဒမန်နေရှာကိုင်းနေကိုရီးယားဆိုရင်ငါတို့ကနိုင်ငံကြီးလူကြီးလုပ်တယ်ဆိုတာတော့ဟုတ်တယ်။အလုပ်ကိုင်းလာတဲ့ဒီနေ့လေမရှာပွေရုံ89ရုံရဲ့ကြော်ဖဲနေလုပ်တဲ့မိုဘိုင်းဒီနေသွားပြီးတော့မှလုပ်ပေးတာပေါ့နော်အခုကာလကတော့ဗာလဲဆိုတော့လူဝက်ချက်ကတော့ဒီနေ့နဲ့တိုင်းလိုက်မှာဘလူးဆင့်နေအကောင့်ထဲပေါ်မလဲပေါ့နော်သူတို့မှပေါ်လာမဲ့လုပ်ပြီးဝီဌာနတွေကလည်းခုနကလူတို့တချို့တွင်ဝန်ထမ်းတွေခေါ်လုခေါ်နေတာလည်းရှိတယ်လေနော်ဒီလိုမျိုးတွေရှိတာဟိုတို့ကပေါင်းစပ်ပြီးတော့တက်နေတဲ့ပေါင်းစပ်လုပ်ပေးနေတာပေါ့နော
်အလောက်ကရှာဖွေရေးလုပ်ငန်းလုပ်နေတဲ့မဆင်မှာကတော့အခုအလုံးနားနေကြရတာကိုမေးထားပြီးနောက်ချက်အလုံးသစ်အတွက်ပြင်ဆင်စရာရှိတာကိုပြင်ချဖို့အကြံပြုပါရစေ
။လုပ်ငန်းတွေကပြန်ပြီးတော့မှစပြီးဖြစ်ပြီးစတင်ပြီးကောင်းပြီ။ဘုံကြီးကဖြစ်လာပြီဆိုတာနဲ့လူတွေအကုန်လုံးပြန်ခေါ်ကြရတော့မှာပဲ။ခေါ်ကြရပြီဆိုလို့ရှိရင်အလုပ်ကအခုကြီးကပို့ပြီးတော့ကောင်းလာတာပေါ့။ဒါပေမဲ့ခုနကပြောသလိုလေကိုကစက်သက်ကြစိတ်ကြီးနေပြီးတော့ခုချိန်မှာနားနေရတဲ့လူတွေကအလုပ်ကအခုကြီးကခေါ်ကိုရဲ့ကိုရဲ့ personality နဲ့ကိုရဲ့ပုံစံကိုကြည့်ပြီးတော့မှလှုပ်ရှားမခေါ်ရင်ကိုကချုံပြီးချုံရမယ်ဖြစ်တယ်။ကိုယ့်ရဲ့ကိုယ်ကအားလုံးဖြစ်ပြီးလည်းလည်းပပင်ကြပါကိုယ်ကမှသွားပြီးတော့မှတန်တော်ဒီဒီစာပြီးတော့ template တွေရိုက်ကြည့်လို့လည်းရတယ် job app ပေါ်တက်ပြီးတော့လည်းစာဖတ်လို့ရတယ်ဟိုးငါတို့ငငယ်တော့လို့လည်းလည်းရပါအဖအမေရပါဘလို့အပ်တဲ့ဟာတွေနဲ့အောက်လာဆောင်ရဲ့ကလေးကတော့ပုံမှန်ကြီးတာခက်တကယ် professional ဆန္ဒဟာမျိုးလေးတွေကိုအခုအားလုံးကိုခင်ထားကြပါလို့အမကတော့တန်ဖြစ်ချင်တာပေါ့နော်
မတင်းချင်းကတော့အစိုးရကတိုင်းဒေသကြီးနယ်ပြည်နယ်တွေမှာအလုပ်ကန့်ခွင့်လန်းတွေဖန်တီးပေးဖို့မျှော်လင့်နေပါတယ်
။ကိုယ့်ဖက်ကလည်းတနင်္ဂနွေလေးနာထားကြဖို့ရယ်ပြီးတော့ဒီလုပ်ကန့်ခွင့်လန်းကနေပြီးတော့လည်းတနင်္ဂနွေတကယ်လို့အတက်လေးတွေကျူးစားတဲ့လူတွေအတွက်နေရာတစ်ခုဟိုထပ်ပြီးဖို့ပေါ့နော်အစိုးရအနေနဲ့လည်းစီစဉ်ပေးဖို့ပြီးတော့ဒီကိုယ်နဲ့နီးစပ်တဲ့နေရာမှာအလုပ်ကန့်ခွင့်လန်းတွေပို့ပြီးတော့ရဖို့ပေါ့ဒီဆိုးရဲ့ပြည်နယ်အလိုက်ကြီးဖြစ်တိုင်းအလိုက်ကြီးဖြစ်အကုန်လုံးကအဲ့လိုမျိုးသူဟာလည်းဒီထပ်ပြီးနိုင်ဖို့ပေါ့နော်အဲ့လိုမျိုးစီစဉ်နေလို့ဆိုတော့ကျင်းရပါလိမ့်လို့အခုချိန်မှာလည်းဆိုတော့ခါပြောတဲ့တိုင်းတိုင်းရင်းလို့မှာပဲအဲ့လိုဒီများနေရောဒီရချက်ချက်ပြီးတော့အမှတော်လေးကြားရင်အဲ့လိုမျိုးအခုဒီမှာဒေတာမှရှင်လည်းလုပ်ရတယ်နားဒီမှာပြောရတော့ဒီငယ်တွေပေါ့အကြီးကအငယ်တွေလက်တွေလို့ခေါ်ပြီးတော့အဲ့လိုလုပ်ပေးမယ်ဆိုလို့ရှင်တော့သူဆိုးတွေလည်းနေလာမယ်လို့ညီမအနေနဲ့တော့အဲ့လိုပဲခံယူပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ် ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒုတမအေးအောင်ဇာနီနဲ့တိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်ဒုတမအတန်နဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေပြင်ဒုတမရဲ့ Facebook စာမျက်နှာ SoundCloud YouTube အိုင်ကျွန်းတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့ဖြစ်ပါစေရှင်။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းကနေပြီးတော့ထုတ်လွှင့်တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်သားညဦးပါ။ COVID-19 အရေးပေါ်အခြေအနေအရဒီထုတ်လွှင့်နေကြတဲ့လေလိုက်အစီအစဉ်စာစနေနေ့ညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီတစ်ပတ်တွင်ထူးခြားတဲ့သတင်းကတော့ပြီးခဲ့တဲ့ရက်ပိုင်းကပဲဖားကတ်မှာမြေပြူပြီးတော့လူအယောက်200လောက်သေဆုံးသွားတဲ့ကိစ္စပါဒီသေဆုံးသွားခဲ့ကြတဲ့ရေမစီးကြောက်လုတ်သားတွေရဲ့ BNI ရဲ့ကာကွယ်ရေးဒါပြင်ဒီအဖြစ်အပျက်မှာဘယ်သူတာဝန်ရှိတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ဒီကချင်ပြည်နယ်ကအမျိုးသားလွှတ်တော်ကုစလေဥက္ကမောင်မြင့်နဲ့ဖားကတ်ဒေသအခြေစိုက်သတင်းတောက်ကုစောမူးထက်တူနဲ့ဆွေးနွေးတော့မှာဖြစ်ပါတယ်ကျွန်တော်အရင်ဆုံးဥက္ကမောင်မြင့်ကိုမေးချင်ပါတယ်ခင်ဗျာပြောရမယ်ဆိုရင်တော့ဒီကိစ္စကလူပေါင်းအခုဆို200နီးပါးပေါ့နော်100ကျော်200နီးပါးရှိတဲ့ကိစ္စပေါ့ဒါကသဘောကကပ်ပြီးကြောင်းလည်းမဟုတ်ပါဘူးဒါလူလုတဲ့ကိစ္စဆိုတော့ဒီကိစ္စမှာစီးပွားရေးကုမ္ပဏီတွေမှာတာဝန်ရှိလားအစိုးရဘက်ပိုင်းကပဲစီမံခန့်ခွဲမှုအားနည်းလို့ဖြစ်တာလားဥက္ကဋ္ဌမြတ်ဒီအဖြစ်ပြက်နဲ့ပတ်သက်လို့ဘယ်လိုများချုပ်ပြီးသုံးသပ်မိလဲခင်ဗ
ျကျွန်တော်လွတ်တော်2015စကတည်းကကျွန်တော်တို့က2016 19လောက်မှာကျွန်တော်တို့ကဘီအာဒီကကျောက်ဆဲလွန်ကျွန်းတူးဖို့မှုကိုကျွန်တော်ကတ်တပ်ဖို့အတွက်အကြီးစားတူးဖို့မှုတွေကျွန်တော်ပိတ်သိမ်းလိုက်ပါတယ်အဲ့ဒီမှာကျွန်တော်အလက်စားကိုပဲကျွန်တော်ခုပြူထားတယ်အဲ့ဒီဥပဒေက2019 January မှာဆိုလို့ရှိရင်တပ်ရက်လက်မှတ်ထိုးပြီးမှဥပဒေထုတ်ထားပြီးပါပြီအဲ့ဒီဥပဒေကပါလဲဆိုလို့ရှိရင်ဧက50တရားတွေကိုပယ်ဖျက်ပြီးတော့မှကျွန်တော်5ဧက3နဲ့3ဧကနဲ့နည်းတဧကတနည်းအဲ့လိုကျွန်တော်တို့ကဥထွက်ပြီးပြီအဲ့ဒီဥစား2019မှာထွက်တဲ့အချိန်ဒီဥစားကိုကျွန်တော်တို့ကကျင့်သုံးလိုက်ရင်ဒီဥစားတွေကအလုံးအဖြစ်လာစရာအကြောင်းမရှိတော့ဘူးအဲ့ဒါကိုကျင့်မသုံးမဲနဲ့ဥစား regulation ဒီဥပဒေလိုနေတယ်ဆိုမှချိန်ဆွဲနေတဲ့အချိန်ကျတော့ဒီအကြီးစားတွေကဘာမှဆိုအမိတ်နဲ့ဒီဥစားတွေကိုပယ်ဖျက်လိုက်ရတော့မှကျွန်တော်အလတ်စားတို့အသေးစားလက်လုံလက်စားတွေကိုပဲသူတို့ခွင့်ပြုရတော့မှအဲ့ဒီကိစ္စလေးကြားထဲမှာဝန်ကြီးဌာနတွေကတော့ပုံလုံးဒီနည်းနည်းလုတ်ထုတ်လို့ဒီ process ပေါ်နည်းနည်းကြာနေတဲ့အတွက်သူတို့ဖြစ်သွားတာပဲကျွန်တော်လည်းအဲ့ဒါကိုစိတ်မပေါ့အဲ့
တော့ပြောရမယ်ဆိုလို့ရှိရင်ခုနကဦးခမောင်မြေပြောရဆိုရင်နီးဥပဒေမထွက်နိုင်တဲ့အပြင်ကိုအာဏာပိုင်တွေဘက်ကလုတ်တအားနေတယ်ပေါ့ဒီနေရာမှာကျွန်တော်တို့ပြီးခဲ့တဲ့တလောတုန်းကဒီဖားကန့်ကြောက်တွင်းနေနဲ့ပတ်သက်လို့ခဏရက်ထားဖို့ဆိုပြီးတော့သူတို့ညွှန်ကြားချက်တွေထုတ်သေးတယ်လို့ကျွန်တော်သတိထားမိပါတယ်အဲ့ဒါဘယ်လိုဖြစ်လို့ပြန်ဆပြီးတော့လုတ်ဖြစ်နေကြတာလဲ
အဲ့ဒီဥစားလည်းတကယ်တကယ်တော့ကျွန်တော်တို့ကဒီ3လဆိုတဲ့ဟာပိတ်တာကိုကျွန်တော်တို့ကဒီအမျိုးသားလွတ်တော်ပြည်သူလွတ်တော်အဲ့ဒီကနေပြီးတော့မှဒီသက်ဆိုင်ရာတရားစတဲ့တပါဝန်ကြီးဌာနကိုတင်ပါတယ်အဲ့ဒီမှာကျွန်တော်တို့အောက်ခြေပြည်တဲ့အတွက်ဒီဥစားဘယ်လိုမလုပ်တင်ပါဘူးဘာကြောင့်လဲဆိုအဲ့လိုပိတ်လိုက်တယ်ဆိုလို့ရှိရင်ရေမစေးတွေပါတွေကအဲ့ဒီမလုပ်တဲ့နေရာမှာလွတ်လပ်တဲ့နေရာမှာသူတို့ကဝင်ပြီးတော့မှတူးတက်ပါတယ်ဒီဟာတူးလို့ရှိရင်ယူဆာနစ်စင်နဲ့တိုင်းလဲပြိုနေပါဆိုကျွန်တော်ကန့်ကွက်ပါတယ်ဒါပေမဲ့အဲ့ဒါကို သူတို့အနေနဲ့ကတော့ဒီပိတ်လိုက်တာသိကောင်းနေပဲထင်နေတာအမှန်ပါတော့ဒီဥစ္စာကကျွန်တော်တို့အတွက်အန္တရာယ်ရှိပါတယ်ဘာကြောင့်လဲဆိုဒီမှာလုံနေတဲ့ကုမ္ပဏီက၄-၅ခုပဲရှိတော့တယ်ကျန်တဲ့နေရာတော့ရေအိုင်ကြီးတွေဖြစ်နေပြီလောလောလတ်လတ်လှုပ်ထားပြီးတော့မှရပ်ထားတာက၄-၅ခုပဲရှိတယ်ဆို၄-၅ခုမှာကသူတို့ကနေရာတွေပေါ့ဦးကြတာပေါ့ဗျာဇူလိုင်၁ရက်မှာဆိုင်မှာပိတ်တဲ့ချိန်မှာဇူလိုင်၂ရက်မှာသူတို့ကဝင်သွားကြတယ်အဲ့ဒီဝေခါဒီလုတ်ွက်တဲ့ကိုဘာကြောင့်လဲဆိုအဲ့ဒီကကုမ္ပဏီကလည်းအကုန်လုံးသူတို့စက်ရက်ကြတယ်နောက်ဆုတ်သွားပြီဘာမှမရှိတော့ဆိုတော့ထွက်သွားတာနဲ့မနေ့၅နိုင်လောက်ကလေးဝင်သွားပြီးမှနေရာဦးကြတော့ပေါ့ဗျာသူသူဥမဲ့ငါတူးမဲ့ဆိုတော့နေရာအဲ့မှာတတ်မှတ်ကြပြီးမှအဲ့လိုပဲလို့တတ်မှတ်ကြတော့မှ၆နိုင်ခွဲလောက်မှတပတ်လောက်ဆေးရလောက်မိုးရွာထားတဲ့အတွက်အဲ့ဒီအเจ้าကနေရေဝင်ပြီးတော့မှရေသားဆိုင်တူကြီးကပြုတ်ကျလာတာပေါ့ဗျာရေတွေကိုအဲ့ရေတွေကနေပြီးတော့မှဆူနာမီလိုင်းလိုရိုက်ပြီးတော့မှနိုင်ငံကိုရိုက်လိုက်တယ်အဲ့ဒီကမ်းဆက်မှာရှိတဲ့ပြေးနေကြတဲ့လွတ်နေတဲ့ရေမစေးတွေကလည်းအဲ့ဒီနိုင်ငံကနေတချင်ပြန်ရိုက်ကျလာတဲ့ရေနဲ့အတူပါလာပြီးမှအဲ့ကန်ထဲမှာရှုံနေရှုံကန်ထဲမှာရေနဲ့တည်ကြတာပေါ့ဗျာအဲ့လိုနေပဲသူတို့အဆုံးပါသွားကြတာပါ
ဟုတ်ကဲ့
ကဲကဲတော့မပိတ်ဖဲနဲ့ဆိုလို့ရှိရင်ဒီစာကတို့တူးခိုက်နေဆိုလို့ရှိရင်မိုးရွာလာနဲ့တို့လည်းကုမ္ပဏီလည်းဆောင်းရှောက်နေရတဲ့ဆိုလို့ချင်းဘယ်သူမှမဝင်ကြပါဘူးဥကတော့ကုမ္ပဏီထွက်ခွာလာတဲ့အတွက်လစ်လက်တဲ့နေရာမှာဝင်သွားတာဖြစ်ပါတယ
်အရေးကုမ္ပဏီတွေကထွက်သွားပြီးတော့ကုမ္ပဏီကမလုံနိုင်တဲ့နေရာမှာဘယ်သူကဝင်လုတာလဲကျွန်တော်နည်းနည်းမရှင်းလို့အဲ့နေရာမှာ
အဲ့ဒီနေရာမှာကုမ္ပဏီကထွက်သွားတော့ပေခွန်ရလောက်နေတဲ့နေရာမှာဒီစေးဆိုတာသဘောကကြောက်လေးပါလေးနည်းနည်းကြောက်ကြိုးလေးကြာမယ်ပါကြာမယ်ဆိုမှထင်ပြီးတော့မှသူတို့ကဝင်ပြီးတော့မှလက်လုံးလက်စားလေးတွေဒီရင်စေးလေးတွေနေရာဝင်ယူကြတော့ဗောဗျာ
ဟုတ်ကဲ့ကျွန်တော်ကုစော်မူထက်ကူမေးချင်ပါလေကုစော်မူထက်ခုနကဥက္ကမောင်မြစ်ကိုမေးထားတဲ့မေးခွန်းနဲ့ပဲကျွန်တော်ပြန်ဆချင်ပါလေအခုဒီလူ200လောက်သေဆုံးခဲ့တဲ့ကိစ္စမှာကုစော်မူထက်အမြင်ကျွန်တော်တို့ကလူတခုခုအပြစ်တင်တာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ကတာဝန်ယူမှုတာဝန်ခံမှုရှိတဲ့စနစ်အတိအအနေနဲ့ဘဒုဘာဘလူနီယာမှာတာဝန်ရှိတယ်လို့ယူဆပါလေကုစော်မှုထက
်အဲအဓိကအကတော့ဟိုကျွန်တော်တို့လက်ရှိအုပ်ချုပ်နေတာကျွန်တော်တို့ဒီကျွန်တော်တို့အစိုးရပဲတင်တော့အဲ့ဒီအစိုးရမှာလဲသူကဒီသူအပိုင်းကြီးရှိတာပေါ့နော်အဲလက်ရှိကျွန်တော်တို့ဒီဖားကတ်မှာ6စင်းတူးတယ်ပေါ့နော်ဟုတ်ပြီ6စင်းတူးတာကအရင်ဦးသိန်းစိန်အစိုးရလက်ထက်မှာအဲဒီလိုပဲပေါ့နော်ဒီဟိုဧက50ဟိုဧက100တို့ပေါ့နော်အဲ့လိုမျိုးဒီ2016မှာသာတက်တန်းတိုးပေးခဲ့တာပေါ့ဒီ6စင်းကိုအမှန်ကတော့လေကြီးကြောက်စိမ့်တူးနေတဲ့လုပ်ငန်းရှင်တွေနဲ့အာဒီအာနာရှင်အာဒီဥသိမ်းစိန်ပေါ့ဥသိမ်းစိန်ဒီမိုကရေစီအစိုးရနဲ့လက်ဝါးရိုက်ပြီးတော့မှဒါတိုးသွားတာတိုးသွားတဲ့အခါကျတော့လက်ရှိဒီကျွန်တော်တို့ဒီတက်လာတဲ့အစိုးရတိကသူ့ရဲ့စီမံအုပ်ချုပ်မှုအောက်ကဒီနေရာရောက်လာတယ်စီမံအုပ်ချုပ်မှုကိုရောက်လာပြီဆိုတဲ့အခါကျတော့သူတို့ဘလို့ပဲတူးနေပြီလက်ရှိသူတို့တူးနေတဲ့ဥပဒေအရကိုဟိုအရေးမဆောင်လိုက်တာမျိုးမရှိဘူးဖက်ကမှကြောက်စိမ့်တူးတဲ့ကုမ္ပဏီအားလုံးဥပဒေမချိုးဖောက်တဲ့ကုမ္ပဏီတစ်ခုမှမရှိဘူးဒါပေမဲ့ကုမ္ပဏီမှာအရေးကြီးမှရှိဘူးပြဿနာအဲ့တော့ဘာလဲဆိုလို့ရှိရင်အခုကုမ္ပဏီတွေကြောက်စိမ့်တူးနေတယ်တတ်မှတ်လုပ်ွက်မှာတတ်မှတ်ဆင်အားတော့မှမယ်ဆိုတော့ဥပဒေတွေမြို့ဥပဒေတွေရှိပြီးသားအဲ့တော့ဟိုအဲ့ဒီဟာတွေကိုလက်ရှိအစိုးရရဲ့လုံခြုံရေးရှိတဲ့လူတွေအဲတက်ဆိုင်ရာဌာနအားလိုက်အဖွဲ့အစည်းတွေကလျှို့ရှုနေတယ်လျှို့ရှုတဲ့အခါကျတော့မဖြစ်တင်တာတွေဖြစ်တာပေါ့ဒီစီးကားမဲ့တူဖို့မှုတွေ effect တွေကဘာဖြစ်လာလဲဆိုလို့ရှိရင်အဲကျွန်တော်တို့ဒီကြောက်စိမ့်ကမ်းပါးကြီးတွေဖြစ်လာတယ်ပေါ့နော်ကျောင်းစင်ကမာကြီးတွေဖြစ်လာတယ်၊နိုင်ငံကြီးတွေဖြစ်လာတယ်၊ကျွန်းကြီးတွေခြံကြီးတွေဖြစ်လာတယ်ပေါ့နော်။အဲ့တော့အကြီးကကျွန်တော်ချုပ်ပြီးပြောရရင်အဲဒီကျောင်းစင်တူပုံမှုနဲ့ပတ်သက်လို့ရှိရင် LED အစိုးရဟာလက်ရှိသူတို့ရဲ့လုံခြုံခွင့်သူတို့ရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့ဒီကျောင်းစင်တူပုံရဲ့လုပ်ငန်းတွေကိုဘာကြောင့်နိုင်နိုင်နေနဲ့မကိုက်တွေ့နိုင်တာလဲပေါ့နော်။အဲ့တော့ဥပဒေအတိုင်းမလုပ်တဲ့ကုမ္ပဏီတွေကိုဟာလာဘာကြောင့်အရေးယူတာလဲ။ဒါကျွန်တော်သေးတာတော့ပြောရတဲ့အချက်ပေါ့နော်။အဲ့တော့ဘာလဲဆိုတော့ဒီလုံငန်းရှင်တွေကိုဟလာဥပဒေပေါင်းအတွင်းကနေမှအဲဒီဂုံးသိက္ခာရှိရှိလောက်ကင်နေအောင်အစိုးရအနေနဲ့စီမံဆောင်ရွက်ပြီးဖို့လိုအပ်တယ်လို့ဒီအခြေခံလူတန်းကဒီရေမစေးတပားတွေကိုလည်းဥပဒေပေါင်းအတွင်းကနေမှဟလာဂုံးသိက္ခာရှိရှိဟလာလောက်ကင်စားတော့နိုင်အောင်ကျောက်ဆင်းနဲ့ပတ်သက်တဲ့လုပ်ငန်းတွေကိုလောက်ကင်စားတော့နိုင်အောင်အစိုးရသာစီမံခန့်ခွဲဖို့အဲဒါပြက်ပွက်နေတဲ့အတွက်ဒါဒီဖြစ်စဉ်တွေဖြစ်တာလို့ပဲကျွန်တော်ကတော့ပြောချင်တယ်အဲ့တော့ဘယ်သူမှတာဝန်ရှိလဲဆိုတော့ကျွန်တော်တို့အုပ်ချုပ်နေတာအစိုးရဖြစ်တဲ့လူတွေအစိုးရမှာပဲတာဝန်ရှိတဲ့လူတွေပြောချင်ပါတယ်
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့ဥက္ကမောင်မြစ်ကဘယ်လိုယူဆပါလဲခင်ဗျာကုစုံမှုထက်ပြောတာကတော့ဒီလုပ်ငန်းရှင်တွေပေါ်မှာတေးချာအာဏာပိုင်တွေအနေနဲ့မကင်တွယ်နိုင်ဘူးပေါ့နော်ဥက္ကမောင်မြစ်အမြင်သိချင်ပါတယ
်ကျွန်တော်တို့ကဒီတူးပုံတူးစနစ်ပေါ့ဗျာတူးတဲ့မ မိုင်းဒီဇိုင်းက open pick ဆိုကြတဲ့ကျွန်တော်သိပြီးသား user ကကျင်းလင်းပွင့်တူးတယ်ဆိုကြတဲ့ဒီကအန္တရာယ်သိရှိတယ်ဆိုတာကျွန်တော်သိပြီးသားအန္တရာယ်ရှိတဲ့အတွက်ဒီဟာကိုကျွန်တော်တို့ကပြုပြင်ပြောင်းလဲကျင်တယ်နောက်တဘာဝလည်းပတ်ဝန်းကျင်တယ်အကြီးကြီးဆုံးနောက်ပြီးတော့မှ user ကလည်းဧက50တရားဆိုတာလည်းတကယ်ကိုဟိုတဘာဝပတ်ဝန်းကျင်နေမှာကိုကျွန်တော်တို့ရှိသည်မြလူဒုဒုပါအကုန်လုံးကဒုက္ခရောက်တယ်ဘာလို့လဲဆိုအဲ့ဒီကရှင်ပြလာတဲ့မြေစာတရားဥရချောင်းနဲ့ရောက်တယ်။နောက်ပြီးတော့မှဒီမြေစာတရားကျွန်တော်တို့ဟိုဖက်ကဆိုင်းတောင်လုံးကင်းမှဆိုရွာတွေကအကုန်လုံးဒီမြို့တွေကမြေစာပုံအောက်နားမှာနေကြရတာအလုံးကမြေစာပုံကြီးတွေကန်ရံပြီးတော့မှအဲ့ဒီနားမှာနေရတာဒီမြေစာပုံကြီးတွေပြုံးရင်ပတောင်မှကျွန်တော်တို့ဖက်ကလုံးကင်းဆိုင်းတောင်မှာရှိတဲ့လူတွေအလုံးတည်နေတယ်။ယာသူတို့ပြက်တရာဖြစ်နေတယ်။အဲ့ဒါကိုကျွန်တော်မြင်တဲ့အတွက်ကျွန်တော်တို့ကဥပဒေအနေနဲ့ဒီကြီးစားယူပဲဖြက်ပြီးတော့မှအလတ်စား၅ဧက၃ဧက၄ဧက၄ဧကလို့လေအဲ့ဒီမှာမိုင်းဒီဇိုင်းကကျွန်တော်တို့ပြောင်းမှုလဲဆိုတော့ကျွန်တော်တို့ underground အနေနဲ့ကျွန်တော်လုပ်မယ် underground အနေနဲ့လုပ်ရင်ဒီမြေစာတွေလည်းပြစ်ရှာမလို့တော့ဘူးထို့တူဒီကြောက်အထွက်ကလည်းပေါက်ထဲမှာပဲကိုကောင်းမှုရှာဖွေသိမ်းဆည်းထားနိုင်တယ်နောက်မှမြေစာပုံမရှိတဲ့အတွက်ဒီရေမစေးဆိုတာလည်းမရှိတော့ဘူးရေမစေးတွေကိုလည်းကျွန်တော်တို့ကသူတို့ရဲ့အသက်မဝမ်းကြောင်းလုပ်ပေးဖို့အတွက်ကျွန်တော်တို့ကသူတို့ကိုတရေကမှာတပိုင်တနိုင်နေနဲ့ကျွန်တော်ချက်ထားပေးပြီလဲလို့လဲစားလုပ်ခိုင်းထားပေးပြီအဲ့လိုကျွန်တော်က transition နဲ့သွားနေတာ mind design ကတော့ကျွန်တော်တို့ကြောက်ပြီးတွေ twin တူလို့ပေါ့ဗျာ
ဟုတ်ကဲ့
အဲ့လို underground တူမယ်ပြီးတော့မှဆိုလို့ရှိရင်ကျွန်တော်တို့ကဒီမှာတော့တော်တော်လေး underground တူနေတာလေကျွန်တော်တော်လေ့လာတယ်တံပေါင်းနေပါနဲ့ထူတဲ့ချင်းကြတံပေါင်းနေပါရင်လည်းတိဆောက်ပြီးတော့မှလုပ်တဲ့ချင်းကြတော့တော်တော်လေးအဆင်ပြေပါတယ်အဲ့ဒီကိုကျွန်တော်ဖြစ်စေချင်တယ်ကျွန်တော်တို့ဒီလောက်ွက်လျှောက်ရင်တောင်မှကျွန်တော်တို့က mind design EMP SIE တို့ဘာလို့ကဒီ mind design ကိုကျွန်တော်က first priority နေနဲ့ဒီ underground to base ဆိုလို့ရှိရင်ကျွန်တော်တို့ကရှင်းချက်မရှိသူတို့အရင်ပေးမယ် open pick ဆိုလို့ရှိရင်ကျွန်တော်ကသူတို့တော့နည်းနည်းစစ်စစ်ပြီးမှပေါဝင်ရင်ပါညာ EMP တွေနဲ့ညနိုင်မှလုပ်ပေးမယ်အဲ့လိုကျွန်တော်လုပ်ထားပါတယ
်
ကျွန်တော်တို့ကဒီဥစားကိုလုံခဲ့တဲ့ကျွန်တော်နှစ်20လောက်ကလေးဖက်ကရောက်ကလေးကကျွန်တော်စူးစမ်းနေတာပ
ါကုသမှုတက်ခုနထောက်ပြတဲ့ထဲမှာလုပ်ငန်းရှင်တွေဘက်ကလည်းစီကံမလိုက်တာဘူးအစိုးရတွေဘက်ကလည်းခုနပြောလို့သွေးချာချာပါမနေနိုင်ဟိုမကင်တွယ်နိုင်မှုဒီအခြေအနေထောက်ပြတယ်ထွန်းဒီတူပဲကျွန်တော်တို့ဒီရေမစေးလုံသားကြီးကိစ္စပါရေမစေးလုံသားကြီးရဲ့လုံခြုံရေးအတွက်အထူးစီမံတာတွေမရှိဘူးလားခင်ဗျာ။ဘာလို့လဲဆိုဒီတည်ဆုံမှုတွေဒီမြေပြိုမှုတွေတည်ဆုံမှုတွေကအထက်ထက်ဖြစ်နေတော့ဒီရင်ဆေးလုံသားတွေအတွက်လုံခြုံမှုနဲ့ပတ်သက်လို့ရောဘာတွေဆောင်ရွက်ထားတာရှိပါလဲ။အဲ့ဒါတွေကလုံလောက်မှုရှိရလားခင်ဗျာ
။ရင်ဆေးလုံသားတွေနဲ့ပတ်သက်လို့တော့ဘာတစ်ခုမှမရှိဘူးလို့ပြောလို့ရတယ်။အလုံးသမားအခွင့်အရေးအလုပ်ငန်းအခွင့် safety ပေါ့နော်။ဘာတစ်ခုမှမရှိဘူး။အကျွန်တော်တို့2015ဒီကန်ထာစုပြောင်းစုပေါင်းမြေစာပုံလုံခြုံမှုချစ်စင်နည်းကဒါဖက်ကမှာဒီလိုမျိုး landslide ဖြစ်လို့ရှိရင်ဒီလိုလူတွေဆုလိုက်ဂျုံလိုက်အဲတည်တတ်တယ်ဆိုတာကလည်းဒါမြန်မာနဲ့မဟုတ်ဘူးကမ္ဘာလုံးနဲ့ပြည်ဒါမဲ့အစိုးရကဒီနေ့ချိန်ဒီလူတွေနဲ့ပတ်သက်ပြီးတော့ဘာမှကင်ကွယ်ဖြစ်ရှင်းတာမရှိဘူးပေါ့နော်အဲ့တော့ဗာလဲဆိုတော့ဒီရေမစင်းတမားတွေ2015ခုအဲဒီကန်ခါဂျီစာဘုံဖြစ်ပွားပြီးတဲ့နောက်ပိုင်းကျွန်တော်တို့လက်ရှိဂျီမာပြည်ဆိုင်ရာဌာနတွေကပြုစုထားတဲ့စည်ရင်းတွေပေါ့နော်ဒီလူမှုဘူကြီးအသင်းကပြုစုထားတဲ့စည်ရင်းတွေရဲစခန်းတွေကပြုစုထားတဲ့စည်ရင်းတွေရဆိုလို့ရှိရင်ဒီတော့600ကျော်သွားတယ်။ဒါတည်ဆုံးသွားတဲ့ဒီပေါ့နော်ဒီ2015ကနေခု2020အတွက်ပေါ့ဒီနေ့ဖြစ်တဲ့ဖြစ်စဉ်အတွက်ပေါ့နော်အဲ့တော့ဗာလဲဆိုတော့အဓိကကျွန်တော်တို့ပြောချင်တာကဒီရေမစေးသမားတွေဒီလိုတည်သွားတဲ့600ကျော်ဆိုတာကလည်းရေမစေးသမားအများစုပဲဒီကြောက်စင်းဒီ binding လုပ်ငန်းတွေနဲ့ပတ်ဆက်ဆက်တဲ့ဆိုတာကတည်ဆုံးမှုပေါ့အဲ့တော့ကုမ္ပဏီဝန်ထမ်းတွေတည်တဲ့ဟာကနည်းတယ်အဲ့တော့ကုမ္ပဏီဝန်ထမ်းတွေတည်သွားပြီဆိုလို့ရှိရင်ကုမ္ပဏီတွေကခုနာခြေရွက်ဖြစ်ဖြစ်အဲဒီမျက်နှာကြီးလိုပဲပြောပြောပေါ့နော်အဲ300ကဒီ300 200အဲ့လိုမျိုးပြေးကြတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဒီရေမစေးလုံသားတွေကအကုန်လုံးခွင့်ရေးဆုံးရှုံးနေတယ်ကောင်းတဲ့တကယ်လို့ရလာပြီဆိုလို့ရှိရင်လည်းထိုက်ထိုက်တိုင်တိုင်တို့ဘာသူခံစားဖို့မရှိဘူးတကယ်တကယ်ဟိုဒီလိုအစိုးရတန်တွေကိုကြတော့ဒီရေမစေးလုံသားတွေပဲခံရတယ်ပေါ့နော်ဒီရေမစေးလုံသားတွေကိုနောက်ကနေကင်တွေတဲ့ရေမစေးလောပန်းတွေကခုလိုရေမစေးလုံသားတွေတည်သွားတဲ့အပေါ်မှာအဲဘယ်လိုတောင်းယူမှာလဲအာဒူမူရေးရတောင်ယူပါလားဥပဒေချောင်းရတောင်ယူပါလားပေါ့အဲ့ဒီဟာဒီမှာလဲအစိုးရကခိုက်ပြဖို့အားနည်းဆိုတခါမှမရှိသေးတာပေါ့နော်အဲ့ဒီအပိုင်းဒီမှာအစိုးရကတခါမှဒီဟာဒီနဲ့ပတ်သက်ပြီးတော့ပြောတာဆိုတာမကြားဘူး စဉ်းစားပြီးတာမကြဘူးပေါ့နော်အဲ့တော့ဒီရေမစေးတွေကိုဟာလာတေဆုံးမှုတွေရှော့ချဖို့ဆိုလို့ရှိရင်ရေမစေးတွေငွေတဲ့လောဘတွေကရေမစေးတွေကိုတာဝန်ယူဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်ဒါမှသာလည်းဒါကိုယ့်အင်အားရှိတဲ့ရေမစေးကိုအန်ဒီရှိတဲ့နေရာကိုမတော်ဘူးမလာဘူးမရှာဘူးမတူးဘူးဒါတွေကိုထိန်းကျောက်လာမယ်အဲ့လိုမဟုတ်ခဲနဲ့ကြောက်ကောင်းရရင်ပြီးရောမင်းတို့ကြိုက်တဲ့နေရာရှာမင်းတို့ဟာလာသေလဲငါနဲ့မဆိုင်ဘူးသေရင်တော့အဲဟိုလာငါရောစရာလည်းမလိုဘူးငါဘာမှတာဝန်ယူစရာလည်းမလိုဘူးပေါ့နော်အဲ့ဒီပုံစံမျိုးတွေမျက်နှာလဲဘဲပစ်လောက်နေတဲ့အခါကျတော့အာကျွန်တော်တို့ဒီရေမစေးဒီဒန်ဆာဒီအခြေခံဒီဒန်ဆာတွေမှာကအဲ့ဒီဆုံးရှုံးမှုတွေကိုလောအားဆုံးရှုံးမှုတွေကိုရရှိလာတဲ့ကြောက်စင်းရဲ့ဒါဒီခေါင်းပုံဖြတ်မှုတွေကအနေနဲ့ခံနေရတဲ့အတွက်ဒီဟာတွေကိုအစိုးရကတိတိယောက်ယောက်ကင်တွေဖြေရှင်းဖို့တော့လိုအပ်ပါပြီအစိုးရကပဲလုပ်နေတာပါတခြား NGO IGU အဖွဲ့အစည်းတွေကဒီမစီးတွေနဲ့ပတ်သက်ပြီးတော့ဘာတစ်ခုမှလုပ်ပြီးတာဒီခါကမှမရှိသေးဘူးဗျာ
အဲ့မှာကျွန်တော်တခုမေးချင်တာကဒေါ်ဆန်းစုကြည်ဆွနုဝဲပေါ့နော်ဒေါ်ဆန်းစုကြည်နဲ့ဆောက်လုပ်ရေးလုပ်သားတွေကိစ္စဆွနုဝဲမှာဒေါ်ဆန်းစုကြည်ကဒီဖက်ကန်ကိစ္စနဲ့ပတ်သက်လို့မှတ်ချက်ပြောသွားပါတယ်အဲ့ထဲမှာကျွန်တော်နဲ့နှစ်ချုပ်ပြောရင်အခုဒီကွယ်လွန်သွားတဲ့သူတွေတဲမှာတရားမဝင်တူးနေတဲ့သူတွေအတော်များများပါပါတယ်တရားမဝင်သွားပြီးတော့ကြောက်တူးနေတယ်ဆိုတာဟာတရားဝင်အလို့ရှာဖို့ခက်ခဲနေတဲ့အခြေအနေတွေကိုကျမတို့နိုင်ငံမှာအတိုင်းအတာတစ်ခုထိရှိနေတယ်ဆိုတာဖော်ပြနေတာပါလေသူပြောသွားပါလေအဲ့တော့ဒီနေရာမှာကျွန်တော်သိထားမိတာကဒီရေမစေးလုပ်သားတွေကတရားမဝင်ဆိုတဲ့ပုံစံမျိုးဖြစ်နေတယ်ခင်ဗျာအဲ့တော့အဲ့ကိစ္စအဲ့ပြဿနာကြီးကဘလို့မှရှင်းလို့မရတော့ဘူးလားဖားကတ်မှာကိုစော်မုတ်တက်
တရားဟာတရားမဝင်ဆိုတာကအဲကျွန်တော်ဖားကတ်မှာကကြာပြီပြဘယ်တော့ဟိုတော့မဆိုလို့ရှိရင်သူကဟိုဒီကျုပ်အစရှာမရတယ်လို့ပဲအဲ့တော့ဒီရေမစေးလုပ်သားတွေကဒီချောင်းစင်းတူဖို့ရေကုမ္ပဏီတွေကစုပြင်းကြီးစားပုံဒီမှာဒါရှာကြတယ်ပေါ့နော်အဲစုပြင်းကြီးစားပြီးပါရှာကြတယ်စုပြင်းကြီးစားပုံဒီကဒီဥပဒေရင်ဆိုတာဟိုတက်လာပြီးတဲ့နောက်ပိုင်းချောင်းစင်းတူတဲ့ပုံဒီကကြီးစားတွေမတော်တော့အဲသူတို့ရဲ့ဒီဧတာတွေရာပေါင်းများတဲ့ဟိုအဝင်းနေထဲမှာပဲအဲထည့်ထားတယ်ထည့်ထားပြီးတော့မိုးရင်းရောက်လို့ရှိလို့ရှင်ရှာတယ်ပေါ့နော်မိုးရင်းရောက်လို့ရှင်အေးစီရှာတယ်ပေါ့ဟိုကျင်းထဲမှာမတူးခဲ့တာအဲ့တော့ရေမစေးလူတန်းသားကကြီးစားပုံကြောက်တယ်မိသားစုပျောက်သွားတဲ့ခါကျတော့ဘေးကိုရောက်လာလဲဆိုတော့မိသားစုပျောက်တဲ့ခါကျတော့ဒီလုံပတ်တီတွေကိုရောက်လာလုံပတ်တီတွေကိုရောက်လာတဲ့ခါကျတော့အာဒီမှာလုံပတ်တီတွေတော့မင်းတို့အဲ့လိုလိုအချိန်ပြည့်တော့မရှာနဲ့ငါတို့အချိန်နဲ့တတ်မှတ်ပြီးမယ်ငါတို့စက်ပြီးကားတွေဟာလာနားတဲ့အချိန်စီထိုးတဲ့အချိန်စီဖြည့်တဲ့အချိန်နှစ်နာရီရှိတယ်အဲ့တော့အဲ့ဒီအချိန်လေးမှာဟာလာမင်းတို့ရှာခွင့်ပေးမယ်ဆိုပြီးတော့ဒါကျွန်တော်တို့ဟိုကျွန်တော် delay ထုံးစာပေါ့ကျွန်တော်တို့ data delay ခေါ်တာပေါ့ဒါအာတာပိုင်ဖွဲ့စည်းတယ်လဲနားလဲပြီးထားတာအဲ့တော့အဲ့ဒီလိုမျိုးတွေရှာခွင့်ပေးလို့ရှင်လဲစောင့်ဝင်တွေချက်တဲလာတဲ့အတွက်အလားကုမ္ပဏီဘိုးတော်ဖောက်တာတွေအလားဒီဆရာတရားတွေမီးရှို့တာမျိုးတွေပေါ့ကုမ္ပဏီနဲ့ရေမစေးချာမှာ conflict ဖြစ်လာတယ်အဲ့လိုမျိုးတွေဖြစ်လာတဲ့အခါကျတော့နားလည်မှုအနေနဲ့ပထမတော့တရက်ကိုနှစ်ချိန်ပြေးတာအလားနေ့လည်17နာရီကနေနေ့လည်1နာရီအထိပေါ့နော်အဲညနေ4နာရီနဲ့6နာရီအထိအဲနောက်ပိုင်းမှာကုမ္ပဏီတွေကအဲဒီရေမစေးသမားတွေကိုအဲ့ဒီအချိန်ကြီးပြတော့ညနေ1ချိန်ပဲပြေးတယ်ညနေ1ချိန်ပဲပြေးတဲ့အခါကျတော့ရေမစေးသမားတွေ4နာရီနဲ့6နာရီရှာခိုင်းတယ်ပေါ့နော်အဲ့ဒီလိုမျိုးရှာနေတဲ့ရေမစေးလူတန်းသားတွေကနောက်ဆုံးဘာဖြစ်သွားသလဲမြေသားဘုံမှာရှာလို့မရဘူးလုံပတ်ဒီတွေကိုရှာတယ်လုံပတ်ဒီကခွင့်ပြုတဲ့အချိန်ကိုဟလာသူတို့ဝင်ပြီးရှာကြတယ်ရှာလို့ရပြီဆိုလို့ရှိရင်လည်းသူတို့ဝင်ခွင့်ပြုပြီးရှာတယ်ဆိုပေမဲ့ဟလာကြာလဲရှာထိုင်နေတယ်ကြောက်ကောင်းရတယ်ဆိုလို့ရှိရင်တခါအဲအဲ့ဒီမှာရှိတဲ့လုံလုံရေးရေးနဲ့တိမ့်တာမျိုးစစ်တပ်နဲ့ပေါ်တိမ့်တာမျိုးပေါ့နော်အဲတစ်ဖက်နဲ့တစ်ဖက်ကဘာလဲဆိုတော့ကုမ္ပဏီကဘာပြောလဲဆိုတော့ငါတို့ကနိုင်ငံတော်ကိုကွန်ဆောင်ထားတဲ့အဲ့ဒါလောက်ကကိုတူးနေတာဖြစ်တဲ့အတွက်ဒီကြောက်ကိုရေမစေးတွေလက်ထက်ရောက်သွားလို့ချင်းအစိုးရကငါတို့ကိုတရားယူတော့အရေးယူခံရမယ်ပေါ့တခါရေမစေးတွေဘက်ကကြတော့ခါလဲဆိုတော့မင်းတို့ခွင့်ပြုလို့ဝင်ရှာတယ်အဲ့လိုမင်းတို့ခွင့်ပြုချက်နဲ့ဝင်ရှာတဲ့ဝင်ရှာခိုင်းလို့ရတဲ့ကြောက်ကိုမင်းတို့သိမ်းလို့မရဘူးငါတို့ပဲပိုင်တယ်ဆိုတဲ့ဟာမျိုးကြီးဖြစ်ပြီးတော့မှအဲ့မှာကုန်တဲ့ရေမစေးတွေချမှာပြဿနာတွေဖြစ်တာပေါ့နော
်အဲ့တ
ော့ဘာလဲဆိုတော့ဒီအဲ့ဒီကရေမစေးတွေခါခုနပြောသလိုဥပဒေအကြောင်းအရာကြည့်တယ်ဆိုလို့ရှိရင်ဒါသမ ्या ရဲ့လုတ်ွက်တွေကိုဝင်လူတာဒီဥရေချောင်းရတရားမဝင်ဘူးမှန်ပါတယ်ဒါပေမဲ့အဲ့ဒီကတရားမဝင်ဝင်တွေ့နေတဲ့ဂျီမစီးကြီးကကျူးလွန်ခြင်းကိုကျူးလွန်နေတာတော့မဟုတ်ဘူးတကယ်ကိုစားဝတ်လေအစင်မပြေပြီးအလုတ်တိုင်ရှားပြီးဟလာဟိုနေဖြစ်နေတဲ့ဟာတွေပေါ့နော်အဲ့တော့ဟိုတချို့ကလည်းချမ်းသာကြည့်လို့ပေါ့ဒါပေမဲ့လူကတော့ဘာလို့ဆုံးရှိမှာပဲပေါ့လေအဲ့တော့ဘာဖြစ်လဲဆိုတော့ဒီဂျီမစီးလူတန်းသားကတရားမဝင်လို့တုံးလို့ရှိရင်အဲမှန်တယ်ဟုတ်ပြီတရားမဝင်ဘူးဆိုတာလေဥပဒေကြောင့်အကြည့်လို့မှန်တယ်ဒါပေမဲ့ညီထင်နေထားအရာဒီမစည်းလူတန်းသားတွေကိုနိုင်ငံတော်ကဘယ်လိုအလုပ်ကင်ရှာဖို့ပြီးမှလဲပေါ့အဲ့တော့ဒီမနေ့ကဖြစ်သွားတဲ့ဖြစ်စဉ်မှာဆိုလို့ရှိရင်လေသူကမြေသားဘုံမှာရှာတာမဟုတ်ဘူးဗျကုမ္ပဏီကမတူးတော့ဘူးဟလာရေတွေဝင်လို့လောက်ကကြည့်ထားပြီးခင်တယ်တခါကုမ္ပဏီက အဲ့ဒီကညီရင်ဝန်တို့ထားပြီးခဲ့တဲ့လုံဖွဲ့ကြီးရဲ့နိုင်ရမှာရှိတဲ့ကြောက်ကြောပေါ့ကြောက်ကြောရှိတဲ့မြောက်တက်ထိုးကြတက်ပြီးတော့တပိုင်းတိုင်းထိုးကြတာအဲသူတို့ဒီတယောက်တယောက်တူတူနိုင်ငံလုံးခန်းဆက်ပြီးနေပေါ့နော
်ဟုတ်ကဲ့
အဲ့လိုတူခန်းဆက်ပြီးနေထိုးကြထိုးကြတာသူတို့ဒါသည်နိုင်ငံတော်ကဒါတရားဝင်လိုင်စင်ချထားမပြီးတဲ့ကြောက်စိမ့်ကျော်မှာထိုးတဲ့အတွက်ဒါသည်တရားမဝင်ဘူးလို့တော့ဥပဒေကြောင်ရကြည့်မယ်ဆိုပြောလို့ရတယ်ဒါပေမဲ့ဒီတရားမဝင်တဲ့ဒီအခြေခံလူ့ဒဏ်စာအထူးမရှိဘူးသူနိုင်ငံတော်ကကြောက်စိမ့်နဲ့ပတ်သက်လို့ဥပဒေပေါင်းတွင်းကနေဒုတိယကြီးကြီးကိုစားတော့နိုင်အောင်ကုမ္ပဏီကဒီမရှိတော့ဒီကိုစားတော့နိုင်အောင်အားရလုပ်ပြီးပြီလေဆိုတော့ဒီကမျိုးကျွန်တော်တို့ကယူစီတက်တာ၄ရဖြစ်တယ်ကွာ
ဥက္ကမောင်မြစ်ကိုကျွန်တော်လှည့်ပေးလိုက်ပါတော့မယ်ကျွန်တော်လည်းအချိန်လည်းသိပြီးရှိတော့အဲ့တော့ကျွန်တော်ခုနကကုစော်မိုးထက်ပြောထားတဲ့အထက်မှာယူစီလုတ်သားတဲ့ကိစ္စပါပါတယ်ခင်ဗျာအဲ့တော့ဥပဒေအရဥက္ကမောင်မြစ်တို့ကဒီလူလူကုစလေတွေဆိုတော့ကုစလေတွေဆိုတော့ဒီဥပဒေအရထွက်လာပြီးညဥပဒေစောင့်နေတယ်ပြောပါတယ်အဲ့တော့ယူစီလုတ်သားတွေရဲ့အခွင့်အရေးလေမစေးလုတ်သားတွေရဲ့အန္တရာယ်ကိုအကာအကွယ်ပေးဖို့ကိစ္စတွေနဲ့ပတ်သက်လို့ကောဒီ new update တဲမှာဘယ်လောက်ထိစဉ်းစားထားပါလဲခင်ဗျာဥက္ကမောင်မြို့တို့ဘယ်လိုများစဉ်းစားထားပါလဲ
ကျွန်တော်တို့ကအဲ့ဒီကိစ္စကိုအစိုးရကကျွန်တော်တို့ကသူတို့ရဲ့စာဝတ်ညီရေးအတွက်ကျွန်တော်တို့အမျိုးမျိုးကျွန်တော်တို့စဉ်းစားပါတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီဘက်ကမှာကျွန်တော်တို့ vocational training school တွေဖွင့်မယ်ကြောက်တွေးကြောက်ဖြတ်တွေလုပ်မယ်သူတို့ကိုတွေးခိုက်မယ်ကြောက်တွေပါတယ်ထွက်တယ် value added ပေါ့ဗျာသူတို့အဲ့လိုလုပ်မယ်လုပ်ပြီးလို့ရှိရင်သူတို့ကိုဘာကြောင့်လဲဆိုကျွန်တော်တို့ကဒီကြောက်ရှာတဲ့ဟာကြီးပဲမဟုတ်ပဲနဲ့ကြောက်တွေးကြောက်ဖြတ်တို့နောက်ပြီးတော့မှဒီကြောက်နဲ့ပတ်သက်တဲ့ဗဟုပညာတို့ပါတော့ကျွန်တော်အကုန်လုံးဒီဥစ္စာတွေကဝင်ကြီးဒုက္ကပြန်ဝင်ကြီးဦးဝင်းမြအေးလာတဲ့အချိန်မှာကျွန်တော်အကုန်တိုင်ပင်ပြီးပါတယ်ဒါတွေကကျွန်တော်တို့မကြခင်ပေါ်ဆောင်တော့မှာပါဒေါ်စန်းစုကြည်ကလည်းဒီလိုအလုပ်လက်မဲ့တွေကိုဘယ်လိုအလုပ်ပေးရင်ရမလဲဘာတွေလုပ်ရင်ရမလဲဆိုတာကျွန်တော်တို့ဒီမှာကအဲ့ဒီ vocational training school တွေပါဖွင့်မလို့အရင်နေ့လုပ်နေပါပြီမြင်နေရတွေပါလည်းရှိပါပြီထို့အတူကျွန်တော်တို့ကဘာလို့ဒီလဲဆိုတော့ယူစာကအကောင့်ထည့်ဖို့ပဲလို့ပြောတော့တယ်ကျွန်တော်အလုပ်ရွေကျဲတော့ရှိပြီဒီနေရာဒီမကပါဘူးကျွန်တော်ဥကြီးရွာတွေဆိုလို့ရှိရင်အင်ဂျင်90ရှိတာတရားရှိတာနေရာရှိတာဆိုကျွန်တော်တို့ကသူတို့ cash for walk ဆိုပြီးတော့မှဥမာလမ်းခင်းမဲ့ဆိုလို့ရှိရင်300ကျွန်တော်ချပေးပါတယ်အင်ဂျင်နေရာရှိတဲ့ဥစားအင်တော်စုနေရာအင်ဂျင်နေရာလောက်ရှိတဲ့ဟာကိုဘာကြောင့်လဲဆိုသူတို့ကိုအမှန်မှန်တော့ပတ်စံအလကားပေးလိုက်တာအဲ့ဒီအလကားပေးတဲ့ဥစ္စာကိုအဲ့လိုဖြစ်စီပဲနဲ့ကဲခဲလို့လာချင်းကြတဲ့နဲ့တံပိုးကိုကျွန်တော်ပေးချီပေးမယ်ဆိုအဲ့လိုလမ်း300ပုံမယ်ဆိုကျွန်တော်300ပေးလိုက်သူတို့ကသူတို့ချင်းအဓိကကတော့ဒီယင်းမရှိဒီ migrant တွေကလည်းနေရာတကာလာရတဲ့အချိန်ကြတော့သူတို့ရဲ့ဥစ္စာစိတ်ဝင်စားမှုပေါ်မူတည်ပြီးမှကျွန်တော်တို့ကအမျိုးမျိုးလုပ်ပေးဖို့ကျွန်တော်တို့အစီအစဉ်တွေလည်းရှိပါတယ်တချို့ဆိုလက်သမားတချို့ဆိုကားပြင်းတချို့ဆိုလို့ရှိရင်ရန်ညားမောင်းနေပေါ့ဗျာအလုံးကျွန်တော်တို့စီရင်ထားပါတယ်ဒီဥစ္စာတွေကလည်းမကြိုက်ခင်အကောင့်တွေပေါ်လာတော့မှာပါဘာကြောင့်လဲဆိုကျွန်တော်တို့ပြည်သူပြည်သားတွေပဲဖြစ်တဲ့အတွက်တို့လည်းကျွန်တော်တို့ကတတ်နိုင်တဲ့ဘက်ကနေ awareness ပေးပြီးတော့မှတို့ခြေတော့ပေါ့တို့ရက်ပြည်နေအောင်ကျွန်တော်တို့ကအကုန်လုံးတို့အသက်မဝမ်းကြောင်းပညာလေးတွေသင်ပေးဖို့လည်းကျွန်တော်အလုံးစီရင်ထားပါတယ်ဒီကိစ္စကြီးလည်းကျွန်တော်အလုံးပါဝင်ပါတယ
်ဟုတ်ကဲ့ခင်ဗျာ
ဒါကြောင့်မလို့ကြောက်စိတ်မှုကလည်းနေရာကပါအလွယ်တကူလွတ်လပ်စွာတည်ယူနိုင်တယ်ဆိုလို့ရှင်ဥမာမော်လမြိုင်လိုနေရာမျိုးမှာကျွန်တော်တို့ကဖွင့်နိုင်မယ်ဒီကြောက်တွေးကြောက်ဖြတ်လုပ်နိုင်မယ်ဆိုလို့ရှင်ဒီဥစ္စာတစ်ဖက်နိုင်ငံထိုင်းကိုကျွန်တော်ရောင်းနိုင်တယ်ထို့အတူမူဆယ်လောက်မှာကျွန်တော်လုပ်နိုင်တယ်ဆိုလို့ရှင်လည်းယုတ်ပြီးဒီပတိတို့ဘာတို့လက်ကောက်တို့ရောင်းနိုင်တယ်အဲ့လိုလေးဖြစ်အောင်ကျွန်တော်ကြိုးစားနေတယ်ဒါပေမဲ့အဲ့ဒီမှာကဘာဖြစ်လဲဆိုတော့အရင်ကနှစ်ပေါင်း50လောက်ကအတွေးခေါ်တွေနဲ့ဒီကြောက်စိမ့်ကကျွန်တော်တို့ပဲပိုင်ရမယ်အပြည့်မထွက်ရဘူးဘာညာဆိုကျွန်တော်တို့ကဒီဥစ္စာရောင်းကုန်အနေနဲ့ကျွန်တော်လုပ်အောင်ပါရန်တာအနေနဲ့မဟုတ်တော့ဘူးကျွန်တော်စာဝတ်နေပြည်လဲအောင်ကျွန်တော်တို့ကဒီဥစ္စာရက်တည်ရမှာဒီအရပေါ်လူအတက်လုပ်ပြီးတော့မှအဲ့ဒီမှာလဲ mindset ကပြောင်းရမယ်ကျွန်တော်တို့တော်တွေမှာတော့မှဥမာမန္တလေးမှာကြောက်မြစ်ပြပွဲလုပ်တယ်ဆိုဟာအခုမဆောင်ဘူးလို့ဘာလို့ရှုပ်ပြောတာတကယ်တကယ်တော့သူတို့ကထဲထဲဝင်မသိဘူးပြုတ်ပြီးမှကြတော့ဒီကြောက်စိမ့်တွေကိုမပြက်လာရောက်300ခိုင်တုံးပဲကောက်တယ်ကျွန်တော်ရှိမှ15ခိုင်တုံးကောက်တယ်အဲ့ဒီကနေကျွန်တော်ကဟိုမှာတောင်းဆိုတဲ့အတွက်700ခိုင်တုံးချစ်သွားတယ်တကယ်တကယ်ကတော့ကျွန်တော်တို့ကခွန်လျှော့မှတာလင်းကြောက်စိမ့်နေပုံမှန်ယူမှာဈေးကွက်ဖြစ်လာမှာအခုမလျှော့ဘဲနဲ့ဆိုလို့ရှိရင်မောက်ခိုဈေးကွက်ကတိုပြီးမှကြီးပါနေမယ်ဒီကိစ္စအတွက်ကျွန်တော်ဒီမှာကလက်မှုပညာပေါ့ဗျာကြောက်တွေးကြောက်ပြပညာလုပ်တဲ့ဟာတွေကမမှုလို့ ပေါ်လူအဲ့တဲ့လုတဲ့ဟာတွေကတိတ်နေရောယူမထုံငါတော့တာကပြုတ်ပြီးမှထုံငါပြီးမှပြုတ်ပြီးကကြောက်စိမ့်ထွက်တဲ့ပုံစံတော့ဖြစ်နေတယ်အဲ့တော့ကျွန်တော်အဲ့ဒါတွေအတွက်ဒီ crew ရဲ့ဥစားအတမ်1ကြောက်အတွက်ကျွန်တော်အလုပ်ကြံစီပြီးတော့မှအကုန်လုံးလုပ်ထားပါတယ်ဘာလုပ်ထားသေးလဲဆိုနောက်ဆုံးချက်ကဒီကြောက်မြက်အချိုးတဲ့လုပ်ငန်းကိုကျွန်တော်နိုင်ငံခြားလာလုပ်မယ်ဆိုရခိုင်နှုန်းပြည့်ကျွန်တော်တို့ရင်းနှီးမြှုပ်နှံဖို့ကျွန်တော်ခွင့်ပြုထားပြီးပါတယ်
ကျေးဇူးပါဥက္ကမောင်မြေကျွန်တော်နောက်ဆုံးအနေနဲ့ကိုစော်မိုးထက်ကိုခတ်တူတူလေးမေးချင်ပါတယ်ကိုစော်မိုးထက်ကြားရလားမသိဘူးခင်ဗျာ
ဟုတ်ကြားပါတယ်
ခုနကဥက္ကမောင်မြေပြောသွားတဲ့ချိန်မှာဒီ game စေးလောက်သားတွေအတွက်ဒီတမွေးဝမ်းကြောင်းမှုအတွက်သင်တန်းမျိုးတွေပေးမယ်လို့ဘာလို့သူပြင်ဆင်ထားတာရှိပါတယ်လက်ရှိ energy အစိုးရအနေနဲ့အဲ့တော့အဲ့ဒါ ਈ ဒါဘလောက်ထိလက်တွဲကြလဲဘာတွေတူအချက်ရှိလဲ
တို့ချုပ်ပြောရတော့အဲ့ဒီကိစ္စကတော့စိတ်ကူးရင်နေနဲ့ဆန်တယ်လို့ပြောတော့ခတ်တမှာ game စေးကြောက်ရှာတဲ့ဒီကအဲ့ဒီပုံကောင်းလေးလှုပ်လှုပ်ချင်တဲ့လူကရာခိုင်မှုတော်တော်များများ20ရာခိုင်နှုန်းလောက်ပဲရှိတယ်အဲ့တော့ရီမစေးကဟုံးတိုင်းဆိုရတယ်အာ30တင်းရတယ်35တင်းရတယ်30ရတယ်အဲအဲ့လိုမျိုးရတာပေါ့နော်အဲ့လိုမျိုးရတဲ့ခါကျတော့ဟိုအဲ့ဒီလိုရီမစေးကြောက်ရှာတဲ့လူမျိုးတွေကျွန်တော်တို့လူပေါ့နော်ဒီလိုရီမစေးကြောက်ဝေရောက်လုပ်တဲ့လူတွေတောင်မှကာမစီဝါးရေးတစ်ခုကိုလုပ်ဖို့ပဲအတော်တော်လေးစဉ်းစားရတယ်ပေါ့နော်အဲ့တော့နိုင်ငံတော်ကလုပ်ပြီးတော့မကောင်းဘူးတော့မဟုတ်ဘူးအဲဖားကလူငယ်ညီမျိုးမှာမဖြစ်နိုင်ဘူးဒါပေမဲ့အောက်ပိုင်းလူမျိုးနေရာမျိုးမှာဆိုတော့တော်တော်အဆင်ပြေတယ်အောက်ပိုင်းတခြားတခြားယန္တနာမထွက်တဲ့နေရာတွေမှာလုံးမှုရှိရင်တော့အဲ့ဒီကလူကြီးကအလုတ်ကန်ရနေတဲ့အတွက်အဲဒီလိုတက်လာမှာပေါ့ဒီလိုတက်လာပြီးတော့ရေမစေးရှာပြီးတော့ရေမစေးလုံတော့လုတ်ကန်ပြီးတဲ့လူကအဲ့ဒီတာမန်အလုတ်တွေကိုတော်တော်လေးပူပါဟိုတော်တော်လေးပူဒုက္ခရောက်မှလုံပါဒီတိုင်းကတော့မလုတ်ဘူးပြကျွန်တော်တို့ဒီတော့ရှိတယ်အဲ့ဒီအခြေအားတော့ရှိတယ်ပြ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါခင်ဗျာကျွန်တော်ခုမှဥက္ကမောင်မြတ်ပြောသွားတဲ့အထက်မှာလည်းတခြားပြည်နယ်နဲ့တိုင်းတွေမှာဒီ vocational training တွေတမွေးဝန်ကြောင်းကြောင်းနေကြောင်းမြတ်တဲ့ပတ်သက်လို့သင်တန်းတွေလုပ်မယ်ဆိုတာပါတဲ့သဘောပါတွေ့ရပါတယ်ခင်ဗျာ
အဲ့တော့ကျွန်တော်တို့ကဒီမှာလို့တော့အဆင်ပြေပါတယ်ဗျာ
ဟုတ်ကဲ့ခုနဆွနေဝဲကျွန်တော်အချိန်လဲဆစ်သွားလို့ပါပါဝင်ဆွနေပြီးတဲ့ဥက္ကမောင်မြတ်ကုဇော်မှုထက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဒီအစီအစဉ်တွေကိုစနေည9:00နာရီကနေပြီးတော့10:00နာရီအစီအစဉ်တနင်္ဂနွေနေ့မနေ့6:00နာရီကနေပြီးတော့9:00နာရီအစီအစဉ်တွေမှာပြန်လည်နှာစင်နိုင်ပါတယ်VUE မြန်မာပိုင်းရဲ့ internet ဆိုင်မင်နာနဲ့ Facebook တွေမှာလည်းနှာစင်လို့ရပါတယ်ခင်ဗျာကျွန်တော်တားညွဥ်ပ
ါအခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါကိုရိုနာဗိုင်းရပ်စ်အတွက် Washington DC မြို့တော်တာဝန်ရှိသူတွေစိုးရိမ်မှုရှိနေတဲ့ကြားကပဲစနေနေ့မှာကြောက်တဲ့ American ပြည်ထောင်စုလွတ်လပ်ရေးနေ့ကိုမီရှူမီပန်းအမြောက်များဖြစ်လွတ်ပြီးကျင်းပဖို့သမ္မတ Trump အစိုးရအဖွဲ့ကစီစဉ်နေပါတယ်။ဇူလိုင်လရဲ့လွတ်လပ်ရေးနေ့ထိမ့်မှတ်အတွက်ပြည်ထောင်စုဝန်ကြီး David Burnett စီစဉ်နေတဲ့အထက်မှာမီရှူမီပန်းတထောင်ဖြစ်လွတ်ဖို့ပါပေါ်ဝင်ပါတယ်။ဒါအပြင်ကာဝေးဝန်ကြီးဌာနကလေရင်တွေပါဝေဟင်ထဲမှာပြန်ဝဲမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သမ္မတ Donald Trump နဲ့သမ္မတ Gore တို့ကတော့အင်ဂျီရိုတောင်ဘက်မြက်ခင်းပြည်မှာလွတ်လပ်ရေးပွဲတော်ခန္ဓာတွေကိုကြီးမှုကျင်းပမှာဖြစ်ပါတယ်။စနေနေ့ကကဘာတလွားကိုရိုနာဗိုင်းရပ်စ်အကူးစက်ခံရမှုဟာ24နာရီအတွင်းလူပေါင်း2သိန်းကျော်ဆန်းကျင်တင်တိုးလာခဲ့တယ်လို့ WHO ကျန်းမာရေးဖွဲ့ကြီးကထုတ်ပြန်ပါတယ်။ကူးစက်မှုအများဆုံးနိုင်ငံတွေက American ပြည်ထောင်စု၊ Brazil နဲ့ India နိုင်ငံတွေဖြစ်ပါတယ်။ဖားကန်ဒေတာကကြောက်စင်းရှာဖွေရေးလုပ်ငန်းမှာစွန့်ပစ်မြေစာပုံပြိုကျပြီးလူအများပြားသေဆုံးခဲ့ရတာအတွက်မြန်မာအစိုးရနဲ့ပြည်သူတို့နဲ့အတူလွန်စွာစိတ်ထိခိုက်ရတယ်လို့အရှေ့တောင်အာရှနိုင်ငံများနဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေကဇူလိုင်လရဲ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကျန်သပရီနေကမြေစာပုံပြိုကျပြီးအနည်းဆုံးလူပေါင်း190ကျော်သေဆုံးခဲ့ရတယ်လို့ပျောက်ဆုံးနေသူတွေကိုတော့ဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်။ဂျပန်နိုင်ငံတောင်ပိုင်းမှာတောက်ကြံတွေကမိုးတိထန်ပြီးရေကြီးမြေပြိုတဲ့အတွက်ဒေသက2ဦးသေဆုံးခဲ့တယ်လို့စနေနေ့မှာအာနာဘိုင်တွေပြောပါတယ်။လူပေါင်းဒဒါဇင်ကျော်ပျောက်ဆုံးနေဆဲပါအင်းအောင်စုပေါင်း900ကျော်ကိုတော့ဘေးလွတ်အောင်ပြောင်းရွှေ့ဖို့အာဏာပိုင်တွေကတိုက်တွန်းထားပါတယ်။တနင်္လာနေ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာပါ။
This program has come to you from the Voice of America, Washington.